Welcome to the Voice of America in Burmese.
ဒီအနေနဲ့အတွက်ကင်းဝေးတဲ့မင်္ဂလာနံနဲ့ခင်းကြကြပါသည်ခင်ဗျာ VOA American တိုင်းရဲ့မေလ16ရက်တနင်္ဂနွေနေ့မနက်ခင်းအစီအစဉ်တွေကို Washington DC မြို့တော်ကနေစတင်ထုတ်လွှင့်နေပါပြီကျွန်တော်ညဝင်းအောင်ပါခင်ဗျာဒီကနေ့နားဆင်ရမယ့်အစီအစဉ်တွေထဲမှာတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေအပြင
်စစ်ဘေးရှောင်လာတဲ့ဒီလူတွေကိုပြန်မမောင်းထုတ်ဖို့နဲ့သူတို့ရဲ့ထိုင်းနေပြည်မှာလက်ခံထားဖို့နဲ့ဖိုင်းအစိုးရကပြက်ပြက်တက်တက်ရက်ကြီးဝေးဖို့
မြန်မာနိုင်ငံကစစ်တပ်အာဏာသိမ်းမှုဆန့်ကျင်ရေးနိုင်ငံတကာရောက်မြန်မာတွေရဲ့လှုပ်ရှားကြတဲ့အကြောင်းတင်ပြသွားမှာဖြစ်တယ်လို့နိုင်ငံတကာသတင်းဆောင်မတွေမှာတော့အစ္စရေးနဲ့ပါလက်စတိုင်းကြားပဋိပက္ခတွေကြောင့်ဂါဇာကမ်းမြောင်ဒေသမှာအရေးပေါ်အကူအညီလိုအပ်ချက်တွေကြီးမားလာနေတဲ့သတင်းအမေရိကန်ပြည်ထောင်စုမှာရေနံပိုင်လိုင်းကုမ္ပဏီစိုက်ဘာအင်တာနက်တိုက်ခိုက်ခံရမှုဘယ်သူလက်ချက်ဖြစ်နိုင်တယ်လဲဆိုတဲ့သတင်းတခါအမေရိကန်ရဲ့သတင်းလွတ်လပ်ခွင့်အခြေအနေစားတဲ့သတင်းဆောင်မတွေကိုလည်းနားဆင်ရဖို့ရှိပါတယ်သတင်းပတ်စင်ကဏ္ဍတွေထဲမှာတော့မြန်မာနိုင်ငံကလူအခွင့်အရေးအကြောင်းတင်ဆက်ပေးနေတဲ့ဒုအတန်အစီအစဉ်နဲ့အတူအမေရိကန်သမ္မတဟောင်း George W. Bush ဦးစီးတည်ထောင်လာတဲ့ Bush Institute ကျောင်းစင်မြန်မာလူငယ်တွေဆရာနာသိန်းလှုပ်ရှားမှုမှာပါဝင်နေကြတာကြောင့်လူညုံရေးအတွက်စိုးရိမ်နေရတဲ့အကြောင်းဆက်သွယ်မေးမြန်းထားတဲ့စနေညသကောင်းအစီအစဉ်ကိုလည်းတင်ဆက်ပေးဦးမှာပါအခုရင်ဆုံးတော့နောက်ဆုံးရမြန်မာနဲ့နိုင်ငံကသတင်းတွေကိုဒေါက်ခင်မျိုးတက်နဲ့မတ်တင်ကြီးတိုက်တို့ကျင်းညာပါလိမ့်မယ်ခင
်ဗျာမြန်မာစစ်တပ်ကအရတားပြည်သူတွေအပေါ်မှာစစ်ဖက်တိုက်ခိုက်ရေးမှသုံးတဲ့လက်နက်တွေအသုံးပြုပြီးတိုက်ခိုက်နေတာကိုရက်တန်းကရက်ဖို့ရန်ကုန်အမေရိကန်တန်ယုံကမေလ15ရက်စနေနေ့မှာတောင်းဆိုလိုက်ပါတယ်အခုသတင်းပတ်ထဲချင်းပြည်နယ်မင်းတပ်မျိုးမှာစစ်ဖက်တိုက်ခိုက်ရေးမှသုံးတဲ့လက်နက်တွေအသုံးပြုပြီးတိုက်ခိုက်နေတာအပါအဝင်စစ်တပ်ကအရတားပြည်သူတွေပေါ်တိုက်ခိုက်နေတာကိုကြည့်ရင်စစ်အာဏာရှင်အဖွဲ့ဟာသူတို့အာဏာတည်မြဲရေးအတွက်ဘလောက်မိုက်တွင်းနဲ့မယ်ဆိုတာကိုဆက်ပြီးတက်တည်ပြနေတယ်လို့ရန်ကုန်အမေရိကန်တန်ယုံ Facebook စာမျက်နှာမှာဖော်ပြထားပါတယ်။ဒါအပြင်အရတားပြည်သူတွေအပေါ်မှာအကြမ်းဖက်မှုတွေကိုရပ်တန့်ဖို့လဲစစ်တပ်ကိုတောင်းဆိုကြောင်းဖော်ပြထားတာပါ။မြန်မာနိုင်ငံမှာ February 1ရက်ကအရတားအစိုးရကိုဖြုတ်ချပြီးစစ်တပ်အာဏာသိမ်းတာကိုအမေရိကန်ကပြင်းပြင်းထန်ထန်ရှုတ်ချပြီးစစ်ကောင်ဆောင်တွေအပေါ်မှာပြစ်မှတ်ထားအရေးယူမှုတွေကိုလှုံ့ဆော်နေတာပါ။ကမ္ဘာနိုင်ငံတွေအနေနဲ့လဲမြန်မာစစ်တပ်ကိုဖိအားပေးကြဖို့အမေရိကန်နိုင်ငံချိုင်းဝန်ကြီးအန်တိုနီဘလင်ကန်ကမကြာသေးခင်ကလန်ဒန်မှာကျင်းပခဲ့တဲ့ G7 ဆက်မှုထိပ်သီး9နိုင်ငံဆွေးနွေးပွဲမှာတိုက်တွန်းခဲ့သလိုစစ်ဖက်တာဝန်ရှိသူတွေအနေနဲ့တာဝန်ခံရစေဖို့အတွက်တိုးမြှင့်လှုံ့ဆော်သွားမှာဖြစ်ကြောင်းပြောကြားထားတာဖြစ်ပါတယ်။အမေရိကန်နိုင်ငံချိုင်းဝန်ကြီးဌာနပြောခွင့်ရ Net Price ကလည်းမြန်မာစစ်တပ်ဟာသူ့ပြည်သူတွေအပေါ်အကြမ်းဖက်မှုတွေရက်ကိုရက်တန့်ရမှာဖြစ်ပြီးစစ်အာဏာသိမ်းမှုကိုလက်မခံတဲ့မြန်မာပြည်သူတွေရဲ့ဒီမိုကရေစီပြန်လည်ပေါ်ဆောင်ရေးကြိုးပမ်းမှုတွေကိုအမေရိကန်အစိုးရကအားပေးထောက်ခံကြောင်းပြောကြားခဲ့တာဖြစ်ပါတယ်။ February 1လစစ်တပ်အာဏာသိမ်းခဲ့ခြင်းကစပြီးအာဏာသိမ်းစစ်တပ်ကိုဆန့်ကျင်သူတွေကိုစစ်တပ်ကအပြင်းထန်ဖြိုခွဲနေတာဖြစ်ပြီးစနေနေ့ကတော့ရရလက်နဲ့ကင်ဆယ်ခုခံဆန့်ကျင်နေတဲ့ချင်းပြည်နယ်မင်းတပ်မျိုးမှာရဟတ်ရင်တွေမော်တော်လက်နဲ့ကြီးတွေနဲ့ပါပြစ်ခတ်ဖြိုခွဲခဲ့တယ်လို့မင်းတပ်ကာကွယ်ရေးအဖွဲ့ပြန်ကြားရေးတာဝန်ခံက VOA ကိုပြောပါတယ်
။ဒီမနက်ခွန်နိုင်ဝင်းကျင်တော့ကစာပေမှာသူတို့ရဟန်းကြီးလာတယ်။လက်ဆိုရင်ရဟန်းကြီးဖြစ်ဖြစ်ရှိပြီးသူတို့လူတွေဖြေသွားတယ်။ရဟန်းကြီးနေလာရင်လည်းကျွန်တော်တို့ကိုတကယ်ပေါ်တာနဲ့ကြီးတွေနဲ့အထိခံရတယ်။အခုနဲ့ဆိုရင်သူတို့မြို့ထဲကိုပြစ်တာမနက်ခွန်နိုင်ကအခုဒီနိုင်ထုတ်တော့မယ်ပေါ့နော်။အချက်96ကျော်ပေါ်တာနဲ့ကြီးတွေမြို့ထဲကိုဆန်းဆန်းပြစ်တယ်။တော့ရဟန်းကြီးကလည်းပဲလိုပြစ်တဲ့ခါတိုင်းရှိတယ်။
မင်းတပ်မျိုးရင်းမှာလဲရဲကပြစ်ခတ်နေတယ်လို့စစ်တပ်ကစနိုက်ပါနဲ့ပါပြစ်ခတ်နေတယ်လို့ပြောပါတယ်။ဒါအပြင်294တပ်ရင်းကမျိုးရဲကလူတွေကိုလူသားဒိုင်းတပွဲဖမ်းဆီးအတုံးချနေတာကြောင့်မင်းတပ်ကာကွယ်ရေးတပ်ဖွဲ့တွေပြန်ခုခံလို့မရပဲဖြစ်နေတယ်လို့စစ်ကောင်စီဘက်ကအင်အားတွေထပ်ဖြည့်နေတာကြောင့်ဆုတ်ပေးခဲ့ရတယ်လို့လည်းပြောပါတယ်။အိန္ဒိယနယ်စပ်နဲ့မိုင်60လောက်ကွာလူရေ2000လောက်ရှိတဲ့မင်းတပ်မျိုးနယ်ထဲမှာမေလ13ရက်ကျတဲ့ပရင်းနေညပိုင်းမှာစစ်အုပ်ချုပ်ရေးထုတ်ပြန်ခဲ့ပြီးတဲ့နောက်စစ်တပ်ဘက်ကအင်အားဖြင့်ထိုးစစ်ဆင်တိုက်ခိုက်လာတယ်လို့တောက်ကြံနေမှာလဲမင်းတပ်မျိုးအပြင်ဘက်မှာတိုက်ပွဲတွေဖြစ်ပွားခဲ့ပြီးနှစ်ဖက်ထိခိုက်ဒေဆုံးမှုတွေရှိနေပါတယ်။အခုမင်းတပ်ကိုစစ်ကောင်စီလုံခြုံရေးတပ်တွေကဝင်ရောက်သိမ်းယူနေချိန်မှာပဲမြို့ရင်းမှာအသက်မပြည့်သေးတဲ့ကလေးငယ်တွေအမျိုးသမီးတွေနဲ့တက်ကြီးရွယ်အိုတွေပိတ်မိနေတဲ့အတွက်သူတို့အတွက်စိုးရိမ်တယ်လို့ NUG အမျိုးသားညီညွတ်ရေးအစိုးရအမျိုးသမီးလူငယ်နဲ့ကလေးသင်ငယ်များဝန်ကြီးဌာနကထုတ်ပြန်ပါတယ်။မြန်မာနိုင်ငံတွင်အကြမ်းဖက်တိုက်ခိုက်မှုတွေကြောင့် 63ဦးသေဆုံးရတယ်လို့စနေနေ့မှာပြုလုပ်တဲ့စစ်ကောင်စီသတင်းစာရှင်းလင်းပွဲမှာပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကပြောခဲ့ပါတယ်။ဒါပေမဲ့ဘယ်နေရာတွေမှာဖြစ်တဲ့အကြမ်းဖက်မှုတွေဆိုတာနဲ့ဘယ်သူတွေဆိုတာကိုရှင်းရှင်းလင်းလင်းမပြောပါဘူး။တစ်ချိန်တည်းမှာပဲစနေနေ့ကရန်ကုန်မန္တလေးအပအဝင်မြန်မာနိုင်ငံတဝန်းကမြို့ရွာအတော်များများမှာဆီယနာရှင်ဆန့်ကျင်ဆန္ဒပြပွဲတွေဆက်လုပ်နေကြပါတယ်။ရန်ကုန်ကတောင်တကုံမြောက်တကုံနဲ့ရန်ကင်းမြို့နယ်တွေမှာတပိတ်စစ်ကြောင်းတွေစုပြီးဆန္ဒပြတယ်လို့မန္တလေးမှာနေ့စဉ်ဆန္ဒပြတဲ့တန်ကတ်တမကတပိတ်စစ်ကြောင်းနဲ့မုံရွာမှာတော့ကျောင်းသားတွေဥဆောင်ပြီးဆန္ဒပြခဲ့ကြတာပါ။ကလေးမှာလည်းဆီယနာရှင်ဆန့်ကျင်ကြောင်းစာတမ်းတွေအလံတွေကန်ဆောင်ထားတဲ့ဒေသခံယာနဲ့ချီဆန္ဒပြကြတယ်လို့ဖားကံမြို့မှာတော့မော်ပေါင်းစုံပင်မတပိတ်စစ်ကြောင်းနဲ့အမျိုးသားညီညွတ်ရေးအစိုးရကိုထောက်ခံကြိုးဆိုကြောင်းစာတမ်းတွေကန်ဆောင်ချီတက်ဆန္ဒပြခဲ့ကြတာပါ။မူဆယ်မြို့မှာတော့မိုးတွေရွာနေတဲ့ကြားကပဲမူဆယ်ဈေးမှာတိုင်းရင်းသားလူမျိုးပေါင်းစုံပင်မတပိတ်စစ်ကြောင်းထွက်ခဲ့ပြီးမိတာကမဆောင်ပဲစစ်ကောင်စီကိုဆန့်ကျင်ဆက်ရွက်စာတမ်းတွေဖြန့်ဝေတဲ့တပိတ်ကိုပါပြုလုပ်ခဲ့ကြပါတယ်။တဝဲမှာလည်း NUG အစိုးရကိုထောက်ခံတဲ့ကျောင်းသားတွေဥဆောင်နဲ့ရာနဲ့ချီတဲ့သူတွေပါဝင်တဲ့တပိတ်စစ်ကြောင်းချီတက်ခဲ့တာပါ။ February 1ရက်စစ်တပ်အာဏာသိမ်းရခြင်းကစပြီးမေလ15ရက်နေ့ထိစစ်တပ်ရဲ့ရဲကြောင့်တည်ဆွန်ရသူ990ရှိပြီးအဖမ်းခံရသူက4000ဝန်းကျင်ရှိနေတယ်လို့နိုင်ငံရေးကြံသားများကုညီဆောင်ဆောင်ရဲ့အသင်းကသတင်းထုတ်ပြန်ထားပါတယ်။ခရစ်ယာန်ဘာသာဝင်တွေအထွတ်မြတ်ထားတဲ့သခင်ယေရှုကောင်းကင်ဘုံကိုကြွတဲ့ပွဲတော်နေ့ဖြစ်တဲ့ဒီကနေ့မေလ16ရက်နေ့တနင်္ဂနွေနေ့မှာပုပ်ယဟန်မင်းကြီး Francis ကမြန်မာနိုင်ငံငြိမ်းချမ်းရေးအတွက်အထူးဆုတောင်းပေးမှာဖြစ်ကြောင်း Vatican သတင်းမှာဖော်ပြထားပါတယ်။မြန်မာစံတော်ချိန်တနင်္ဂနွေနေ့မွန်းလွဲ2နာရီမှာပိုဟန်မင်းကြီးကရောမမြို့ရောက်မြန်မာနိုင်ငံသားတွေနဲ့အတူမြန်မာနိုင်ငံအတွက်မစ္စတာတရားတော်မြတ်ကိုပူဇော်မှာဖြစ်ကြောင်းပြောပါတယ်။မေလာဇန်းလုံးကလည်းခရစ်ယာန်ဘာသာဝင်တွေကိုးကွယ်တဲ့မေရော်မာရီယာကိုပူဇော်တဲ့မေလာမှာလက်ရှိပရိပတ်ကဖြစ်စည်းတဲ့ဒဏ်ခံနေရတဲ့မြန်မာနိုင်ငံအတွက်အထူးဆုတောင်းမြတ်တာပို့တာပေးကြဖို့ပိုဟန်မင်းကြီး Francis ကဆုတောင်းပွဲမှာပန်ကြားခဲ့တာပါ။မေလာထဲမှာမြန်မာနိုင်ငံနဲ့ပတ်သက်ပြီးတောင်ဝင်ရှိသူအားလုံးရဲ့နှလုံးသားတွေမှာမဲရော့မြတ်တာကိန်းဝတ်စီဖို့မြတ်တာဝိုင်းပို့ကြမယ်ဆိုရင်မြန်မာနိုင်ငံပြည်နယ်တင့်မြန်ရေးနဲ့ငင်းချမ်းရနိုင်မယ်လမ်းကြောင်းပေါ်လျှောက်ဖို့စွမ်းအားတွေရလာနိုင်တယ်လို့မင်ကြားခဲ့တာပါမြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းပြီးချိန်ကစပြီးသက်ဆိုင်ရာအဖွဲ့အားလုံးပြန်ပြီးတင့်မြန်ရေးအတွက်တွစ်ဆုံဆွေးနွေးကြဖို့ပိုဟန်မင်းကြီးကထပ်တလဲလဲပန်ကြားခဲ့တာဖြစ်ပါတယ်မြန်မာနိုင်ငံမှာ February 1ရက်စစ်တပ်အာဏာသိမ်းခဲ့တဲ့နောက်ကျုံလာရတဲ့လူသားချင်းစာနာမှုပြဿနာဖြေရှင်းနိုင်ရေးအတွက်ဂျပန်အစိုးရက WFP ကုလသမဂ္ဂစာနာရိတ်ခါအစီအစဉ်ကနေတဆင့်အရေးပေါ်စာနာရိတ်ခါအကူအညီနောက်ထပ်အမေရိကန်ဒေါ်လာ၄သန်းပေးရခဲ့ပါတယ်။စာနာရိတ်ခါအခက်ခဲကျုံလာရတဲ့ရန်ကုန်တိုင်းတွင်းကမြို့နယ်တွေမှာနေထိုင်တဲ့သူ6သိန်းလောက်ကိုထောက်ပံ့ပေးဖို့ရည်ရွယ်ပြီးအခုလိုလှူဒန်းတာကိုကြိုးဆိုကြောင်း WFP ကတောက်ချာနေမှာပြောပါတယ်။မြို့ပေါ်ဆင်းရဲသားရက်ွက်တွေမှာနေထိုင်သူ2သန်းလောက်အတွက်စံရိတ်ခအကူအညီပေးဖို့ WFP ကအစီအစဉ်သစ်ရေးဆွဲခဲ့ပြီးဒီအစီအစဉ်ကိုချက်တပရင်းနေမှာလှိုင်းတာယာမြို့နယ်ကနေစတင်ခဲ့တာဖြစ်ပါတယ်။ကုလသမဂ္ဂရဲ့မြန်မာနိုင်ငံတွင်ငတ်မှုမှုမရှိအောင်ဖြေရှင်းဖို့အတွက်စူးစမ်းတာကိုဂျပန်အစိုးရကပံ့ပိုးပေးမှာဖြစ်ပြီးဂျပန်အစိုးရနဲ့ပြည်သူတွေကမြန်မာလူထုနဲ့အတူရပ်တည်နေပါတယ်လို့မြန်မာနိုင်ငံဆိုင်ရာဂျပန်သံမတ်ကြီးမာရူယာမအီချီရိုကပြောပါတယ်။ဂျပန်နိုင်ငံခြားရေးဝန်ကြီးတိုရှီမစ်ဆုမိုတဲဂျီကလည်းအခုဂျပန်ရဲ့အကူအညီဟာမြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းခဲ့ပြီးတဲ့နောက်အရေးတကြီးလိုအပ်လာတဲ့လူသားချင်းစာနာမှုပြဿနာအတွက်ပေးအပ်တာဖြစ်ကြောင်းပြောပါတယ်။ COVID-19 ကာယောဂါဒဏ်ခံနေရတဲ့မြန်မာနိုင်ငံမှာလက်ရှိနိုင်ငံရေးပြဿနာကကြီးမားနေဆဲဖြစ်တဲ့အတွက်အထူးသဖြင့်မြို့ပြဆင်ခြေဖုံးဒေသနဲ့ပြည်သူတွေအပါအဝင်လူပေါင်း3.4 million လောက်ဟာလာမယ့်6လလောက်အတွင်းအငတ်ဘေးနဲ့ကြုံလာရနိုင်တယ်လို့ WFP ကခန့်မှန်းထားတာဖြစ်ပါတယ်။မြန်မာနိုင်ငံအတွက်ဂျပန်အစိုးရကဒီနှစ်ဆန်းဇန်နဝါရီလမှာဒေါ်လာ 4.8 သန်းမတ်လထဲမှာ3သန်းနဲ့စုစုပေါင်းဒေါ်လာ 9.8 သန်းကိုချင်းကချင်းရှမ်းနဲ့ရခိုင်ပါဝင်တိုက်ပွဲတွေဖြစ်ပွားနေတဲ့ဒေသတွေကဒေသခံတွေအတွက်စားနပ်ရိက္ခာဖြန့်ဖြူးပေးနေတဲ့ WFP ကနေတဆင့်ပေးရလှူဒန်းခဲ့တာဖြစ်ပါတယ်
ကန်တမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12.33 MHz လိုင်းဒိုမီတာ40 kHz 9.33 MHz လိုင်းဒိုမီတာ51 kHz 5805 MHz နဲ့လိုင်းဒိုမီတာ190 kHz 1505 MHz တို့ကနေထုတ်လွှင့်ပေးနေပါရဲ့ရှင်
VOA မြန်မာပိုင်းစီစဉ်ရဲ့တင်းငွေနေနေမနဲ့ခင်နိုင်ငံတကာသတင်းတွေကိုဆက်လက်တင်ပြပေးနေပါတယ်။ Israel ရဲ့စနေနေ့ကလေးချောင်းတိုက်ခိုက်မှုအတွင်း AP သတင်းအေဂျင်စီရုံးနဲ့ Al Jazeera သတင်းဌာနရုံးတွေရှိရာ Gaza City ကအထက်မြင့်အဆောက်အုံတစ်လုံးပျက်စီးခဲ့ပါတယ်။ Israel နဲ့ Palestine ကြား2014ခုနှစ်နောက်ပိုင်းအဆိုးရွားဆုံးအကြမ်းဖက်တိုက်ခိုက်မှုတွေဖြစ်နေတာပါ။ဣသရေလဘက်ကဂါဇာကိုလေးချောင်းကတိုက်ခိုက်နေသလိုဟမတ်စစ်သွေးကြတွေကလည်းဣသရေလကိုဒုံးကျည်တွေနဲ့တုံ့ပြန်တိုက်ခိုက်ပါတယ်။ဣသရေလနဲ့ဟမတ်ကြားငါးညာဆက်တိုက်အကြမ်းဖက်မှုဖြစ်ပါတယ်။လူနေအိမ်ကန်းတွေနောက်မီဒီယာတွေအပါအဝင်ရုံးခန်းတွေရှိရာ12ထပ်အဆောက်အုံကိုဣသရေလစစ်တပ်ကမတိုက်ခိုက်မီတနားရီအလိုမှာအဆောက်အုံပိုင်ရှင်ကတယ်လီဖုန်းနဲ့အကြောင်းကြားချက်ရရှိခဲ့ပါတယ်။အဲ့ဒီနောက်မှာဣသရေလဘက်ကဒုံးကျည်တွေနဲ့ပစ်ချလိုက်တာဖြစ်ပါတယ်။AP သတင်းအေဂျင်စီဝန်ထမ်းတွေနဲ့အဆောက်အုံမှနေထိုင်ကြသူတွေချက်ချင်းပဲအဆောက်အုံကနေထွက်ခွာကြပါတယ်။ဒါပေမဲ့လည်း Al Jazeera သတင်းဌာနကတော့လေးချောင်းတိုက်ခိုက်မှုကြောင့်အဆောက်အုံပြိုကျနေမှုအတွင်းဆက်လက်သတင်းထုတ်လွှင့်ပါတယ်။ Al Jazeera ကနှုတ်ဆက်နေမှာမဟုတ်ဘူး။အခုပဲအမှတ်ခံနိုင်ပါတယ်လို့ရုပ်သံတင်ဆက်သူအမျိုးသမီးကကြေညာခဲ့ပါတယ်။အဆောက်အုံကို Israel ဘက်ကတိုက်ခိုက်မှုအပေါ်တုံ့လှုပ်ခြောက်ခြားရကြောင်း AP သတင်းအေဂျင်စီအကြီးအကဲနဲ့အမှုဆောင်ရရှိချက်Gary Fruit ကကြေညာချက်မှာပြောဆိုပါတယ်တိုက်ခိုက်မှုအကြောင်း Israel ဘက်ကသတိပေးချက်လက်ခံရရှိခဲ့ကြောင်းလည်းသူကပြောပါတယ် AP သတင်းအေဂျင်စီဝန်ထမ်းတဒါဇင်နီးပါးအသက်ဘေးကတည်တည်ကလေးကပ်ပြီးလွတ်မြောက်ခဲ့ရတဲ့တိုက်ခိုက်ခံရမှုနဲ့ပတ်သက်ပြီး Israel ဘက်ကရောအမေရိကန်နိုင်ငံခြားရေးဌာနဘက်ကပါအချက်လက်တွေရရှိရေး AP သတင်းအေဂျင်စီကစူးစမ်းမယ်အကြောင်းသူကပြောပါတယ်စနေနေ့တိုက်ခိုက်ခံရမှုကြောင့်ဂါဇာမှာဖြစ်နေတာတွေကိုကဘာကမြန်မြန်ဆဆသိရှိနိုင်တော့မှာမဟုတ်ဘူးလို့လဲ AP သတင်းအေဂျင်စီအကြီးအကဲကသတိပေးပါတယ်ဟမတ်စ်တွေဟာမီဒီယာဌာနတွေကိုလူသားတိုင်းအဖြစ်အသုံးချနေတာဆိုပြီးအစ္စလာမ်ရဲ့ဆွေသွေးကြောအဖွဲ့တွင်ထောက်လှမ်းရရှိချက်အရအဆောက်အုံကိုဖျက်ဆီးရတာဖြစ်ကြောင်းအစ္စရေးစစ်တပ်ကအထောက်အထားတစုံတရာမပြဘဲပြောပါတယ်လွတ်လပ်တဲ့သတင်းမီဒီယာနဲ့သတင်းတောက်တွေရဲ့ဘေးကင်းလုံခြုံရေးအတွက်အစ္စရေးနဲ့ဓာတ်ရိုက်ဆက်သွယ်ထားပြီးဖြစ်ကြောင်းအမေရိကန်သမ္မတအင်ဂျီရောပြန်ကြားရေးတာဝန်ခံဂျန်ဆာကီကတွစ်တက်လူမှုကွန်ရက်မှာရေးသားထားပါတယ်ရှင်။ဣသရေလနဲ့ဂါဇာကမ်းမြောင်ကဟမတ်စစ်သွေးကြတွေအကြားတိုက်ခိုက်မှုတွေဖြစ်နေတဲ့အတော်အတွင်းစနေနေ့မှာပဲအမေရိကန်သမ္မတကပါလက်စတိုင်းသမ္မတနဲ့ရောဣသရေလဝန်ကြီးချုပ်နဲ့ပါတီးခြားဆက်သွယ်ဆွေးနွေးပါတယ်။ဇန်နဝါရီလမှာအမေရိကန်သမ္မတအဖြစ်စတင်တာဝန်ယူခဲ့ပြီးနောက်ပထမဆုံးအချိန်တယ်လီဖုန်းဆက်သွယ်ဆွေးနွေးမှုအဖြစ်သမ္မတဘိုင်ဒန်နဲ့ပါလက်စတိုင်းသမ္မတမမုတ်အဘတ်စ်တို့စနေနေ့ကဆွေးနွေးကြတာပါလက်ရှိဖြစ်နေတဲ့ပဋိပက္ခတွေအဆုံးသတ်ရေးအမေရိကန်ဘက်ကတန်တမာအရေးယာကြိုးပမ်းမှုတွေကိုသမ္မတဘိုင်ဒန်ကပါလက်စတိုင်းသမ္မတအဘတ်စ်ကိုပြောကြားခဲ့ပါတယ်ဣသရေလကိုဟမတ်စ်တို့ကဒုံးကျည်တွေနဲ့ပစ်နေတာရပ်ရမယ်လို့လည်းအမေရိကန်သမ္မတကပါလက်စတိုင်းသမ္မတကိုအလေးအနက်ပြောဆိုခဲ့ပါတယ်ဣသရေလပါလက်စတိုင်းပဋိပက္ခအတွက်ရေရှည်တည်တတ်မဲ့အကောင်းဆုံးဖြေရှင်းချက်အဖြစ်နိုင်ငံတည်ရှိရေးညှိနှိုင်းဖြည့်ရှင်မှုတစ်ခုထွက်ပေါ်လာရေးပိုက်ဖြတ်ထားချက်ကိုလည်းအမေရိကန်သမ္မတဘိုင်ဒန်ကအလေးထားပြောဆိုခဲ့ပါတယ်။ဣသရေလဝန်ကြီးချုပ်ဘင်ဂျမင်နေတန်ယာဟုနဲ့လည်းအမေရိကန်သမ္မတဘိုင်ဒန်စနေနေ့ကဆက်သွယ်ဆွေးနွေးပါတယ်။ဟမတ်စ်ရဲ့ဒုံးကျည်နဲ့တိုက်ခိုက်မှုတွေကိုအမေရိကန်သမ္မတကပြစ်တင်ရှုတ်ချခဲ့ပြီးဟမတ်စ်နဲ့တခြားအကြမ်းဖက်အဖွဲ့အစည်းတွေကနေဣသရေလအနေနဲ့နိုင်ငံကိုကာကွယ်ပိုင်ခွင့်ကိုအခိုင်အမာထောက်ခံကြောင်းလည်းပြောဆိုခဲ့ပါတယ်။သတင်းတောက်တီရဲ့ဘေးကင်းလုံခြုံမှုအတွက်စိုးရင်ချောင်းနဲ့သူတို့ကိုအကာအကွယ်ပေးဖို့မဖြစ်မနေလိုအပ်တယ်ဆိုတာကိုလည်းသမ္မတဘိုင်ဒန်ကပြောဆိုခဲ့ကြောင်းအင်ဂျူရောရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်ရှင်။ဂါဇာကမ်းမြောင်ဒေသအပေါ်ဣသရေလရဲ့တိုက်ခိုက်မှုကိုစန့်ကျင်တဲ့အနေနဲ့ပြင်သစ်နိုင်ငံပါရီမြို့တော်မှာစနေနေ့ကလူပေါင်းများချီပါဝင်ဆန္ဒပြတာမှာပြင်သစ်ရဲကမျက်ရည်ယိုပုံးနဲ့ပစ်ခတ်လူစုခွဲပါတယ်။ဆန္ဒပြချီတက်တာမလုပ်ရေးတမ်းမြစ်ချက်ကိုဆန္ဒပြလူအုပ်ကချိုးဖောက်ခဲ့ပြီးတဲ့နောက်ရဲကလူစုခွဲတာဖြစ်ပါတယ်။ပြင်သစ်နိုင်ငံတွင်းကမြို့တချို့မှာလည်းခွင့်ပြုချက်နဲ့အညီဆန္ဒပြခဲ့ကြပြီးဆန္ဒပြသူရာချီရှိခဲ့ပါတယ်။ဣသရေလနဲ့ဂါဇာကစစ်သွေးကြွတွေကြားရက်ချီရှိလာပြီးဖြစ်တဲ့တိုက်ပွဲတွေဖြစ်နေတာနဲ့အတူကမ္ဘာတစ်ဝှမ်းမှာလည်းဆန္ဒပြချီတက်ပွဲတွေထွက်ပေါ်လာနေတာပါ။ဆန္ဒပြပွဲတွေကနေအကြမ်းဖက်တာတွေဖြစ်လာမဲ့အရေးဆိုရင်ချက်နဲ့ပြင်းထန်ပြည်ထရေးဝင်ကြီးကပန်ချခဲ့တာကြောင့်မြို့တော်ပါရီမှာဆန္ဒပြပွဲတွေကိုရဲကပိတ်ပင်တာဖြစ်ပါတယ်။ဒါပေမဲ့လည်းဆန္ဒပြသူတချို့ကတော့ပါလက်စတိုင်းအလံတွေကန့်ဆောင်ပြီးဆန္ဒပြသူတွေပူးပေါင်းနိုင်အောင်ကြိုးစားခဲ့ကြတာပ
ါ။ Toute la nuit, il y a du sang qui coule. Toute la nuit, il y a des enfants qui
ညစဉ်ညတိုင်းမှာကလေးတွေမိခင်တွေဖခင်တွေတည်ဆုံနေပါတယ်။သူတို့နဲ့အတူရက်တည်တယ်ဆိုတာကိုကဘာကိုပြတ်တဲ့အနေနဲ့ဆန္ဒပြတာပါ။ဒီလိုဆန္ဒပြတာကိုတမ်းမြတ်တာပြင်းထန်တစ်ခုပဲရှိပါတယ်လို့ပါလက်စတိုင်းအလံပါအင်ဂျီကိုဝတ်ထားတဲ့ဆန္ဒပြသူတဦးကပြောဆိုခဲ့တာပါ။ဆန္ဒပြသူတွေလူစုလူဝေးမလုံနိုင်အောင်လမ်းတွေပိတ်ထားတဲ့အဓိကယုံနှိမ့်နှင်းရေးရဲတွေကိုဆန္ဒပြသူတချို့ကမီးရှူးမီးပန်းတွေဖြောက်အိုးတွေနဲ့ပစ်ပေါက်ခဲ့ပါတယ်။ညနေဆောင်အထိဆန္ဒပြပွဲတွေဆက်ဖြစ်ခဲ့ပြီးရဲတအုပ်ဒဏ်ရာရပါတယ်။ဆန္ဒပြမှုနဲ့ဆက်ဆက်ပြီး44ယောက်အဖမ်းခံရပါတယ်။ပါရီမြို့တော်မှာစနေနေ့ဆန္ဒပြပွဲအတွင်းရဲတပ်ဖွဲ့ဝင် 4,200 ချထားခဲ့တယ်လို့လည်းရဲတပ်ဖွဲ့ပြောခွင့်ရကပြောပါတယ်ရှင်။အိန္ဒိယနိုင်ငံဥတ္တပရာဒက်ရှ်ပြည်နယ်တွင်းကဂင်ဂါမြစ်အတွင်းမှာစနေနေ့ကတေဆုံးသူရုပ်အလောင်းတွေထပ်ပြီးတော့တွေ့ရှိခဲ့ပါတယ်။ပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းတည်ဆုံးသူရုပ်အလောင်း100ကျော်မျောပါလာတဲ့နေရာမှာပဲအခုရုပ်အလောင်းတွေထပ်တွေ့ရတာကြောင့်ဂါဇီပါခရိုင်ဂါမာရွာကလူတွေထိတ်လန့်ကြောက်ရွံ့နေကြပါတယ်။တခြားဒေသတွေကနေမျောပါလာတာဖြစ်နိုင်ကြောင်းရွာခံတဦးကပြောပါတယ်
जो बॉडी की स्थिति थी उसको देखने के बाद तो ये लग रहा था कि
गंगा में का गामायो को क्वेवाई सीजन နေတာဖြစ်ပြီးရေစီးနှုတ်ယော့သွားပါတယ်တဲ့ဒါကြောင့်လဲမြစ်ရေထဲမျောလာတဲ့ရုပ်အလောင်းတွေကမြစ်ကမ်းပေါ်ကိုတောင်းတင်လာတာဖြစ်နိုင်တဲ့အကြောင်းဒါကြောင့်လဲအဲ့ဒီနေရာမှာလူတွေအလောင်းတွေအများကြီးဖြစ်နေတာလို့သူကပြောခဲ့တာပါရုပ်အလောင်းတချို့ဟာဆိုရင်အဲ့ဒီမှာတောင်းတင်နေတာ2ရက်ကနေ4ရက်လောက်ထိကြာနေပါပြီအိန္ဒိယနိုင်ငံရဲ့လူဦးရေအထူးထက်ဆုံးဥတ္တပရာဒက်ရှ်ပြည်နယ်တွင်းကဂင်ဂါမြစ်ကမ်းတလျှောက်ရုပ်အလောင်းတွေမြစ်ထဲမစွန့်ပြေရေးအတွက်ရဲတပ်ဖွဲ့ကလည်းကင်းလှည့်စောင့်ကြည့်နေကြပါတယ်။အိန္ဒိယရဲ့တန်ပေါင်းများစွာသောဟိန္ဒူဘာသာဝင်တွေဘာသာရေးအရာထွတ်အမြတ်ထားရာဂင်ဂါမြစ်အတွင်းမျောလာတဲ့ရုပ်အလောင်းတွေကိုရှာဖွေနေတဲ့အကြောင်းလဲရဲအရာရှိတဦးကပြောပါတယ်
။ ये पेट्रोलिंग हम लोग कर रहे हैं कि कोई भी नास बाहर से जो दह क्या रहे हैं
ဒီကြောင့်တခြားကင်းလဲရင်တေဆုံးသူရုပ်အလောင်းတွေကိုလည်းရှာပါတယ်တကယ်လို့ရုပ်အလောင်းတွေတွေ့ရင်လည်းဒလိထုံးတဲ့အညီမိသကြိုပါတယ်လို့သူကထပ်လောင်းပြောဆိုခဲ့တာဖြစ်ပါတယ်အိန္ဒိယမှာပြီးခဲ့တဲ့24နာရီအတွင်းကိုဗစ် -19 ဖြစ်ပွားသူအသစ်3,260,000ကျော်ရှိပြီးတေဆုံးသူက3,890ဦးရှိကြောင်းအိန္ဒိယကျန်းမာရေးဝန်ကြီးဌာနကစနေနေ့မှာထုတ်ပြန်ပါတယ်ထိုင်းနိုင်ငံတွင်မှအစိုးရမဟုတ်တဲ့အဖွဲ့အစည်း NGO တွေအပေါ်စီကံထိန်ချုပ်ရေးအစိုးရကပြုစုနေတဲ့ဥပဒေသက်ဟာဆိုရင်နိုင်ငံတွင်လူ့အခွင့်အရေးလှုပ်ရှားမှုအဖွဲ့အစည်းတွေအတွက်အမှန်တကယ်ချင်းချောက်မှုဖြစ်နေပြီးတချို့အဖွဲ့အစည်းတွေပိတ်ပစ်ရတာမျိုးဒါမှမဟုတ်လဲထွက်ခွာသွားရတာမျိုးဖြစ်နိုင်တယ်လို့အခွင့်အရေးလှုပ်ရှားသူတွေကသတိပေးထားပါတယ်။ဒီမူကြရဆိုရင်တော့အကျိုးအမြတ်အတွက်မဟုတ်တဲ့အဖွဲ့အစည်းတွေအလုံးအစိုးရထံမှတ်ပုံတင်ဖို့လိုအပ်မှာဖြစ်ပြီးရန်ပုံငွေဘဲကရသည်လဲနောက်ဘလို့အသုံးပြုသည်လဲဆိုတာကိုနှစ်စဉ်ကြေညာရမှာဖြစ်ပြီးသူတို့ကိုနှစ်စဉ်စီးရင်စစ်အခွန်ဆောင်ကြရမှာဖြစ်ပါတယ်။အဖွဲ့အစည်းတည်ထောင်သူတွေအနေနဲ့မှတ်ပုံတင်ဖို့ပြက်ကွက်မယ်ဆိုရင်တော့ထောင်ဒဏ်5နှစ်နဲ့အထက်ကြာခံရနိုင်ပါတယ်။
သတင်းလေးကိုဒေါက်ခင်မျိုးသက်နဲ့မတ်တင်ဂီဒိုက်တို့ပြောပြခဲ့ကြတာပါ။ VOA အမေရိကန်တန်ရဲ့တနင်္ဂနွေနေ့မနက်ခင်းအစီအစဉ်လေးကိုသောရရှင်နေနားဆင်နေရတာဖြစ်ပါတယ်။ကျွန်တော်တို့ရဲ့အခုထုတ်လွှင့်ချက်တွေကို burmese.voanews.com internet စာမျက်နှာကသာမက VOA ရဲ့ Facebook စာမျက်နှာမှာလည်းဓာတ်ရိုက်ထုတ်လွှင့်နေတာဖြစ်ပါတယ်။အခုဆက်လက်ပြီးသတင်းဆောင်မနဲ့ပတ်စင်ကဏ္ဍတွေကိုနားဆင်ရမှာပါ။အရင်ဦးဆုံးတော့ဆက်ရနာသိမှုစန့်ကျင်ရေးနိုင်ငံတကာအရောက်လှုပ်ရှားမှုတွေဖြစ်ပါတယ်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းထားတာရပ်ပောင်းတရားကျော်လာချိန်မှာပဲစစ်အာဏာသိမ်းမှုဆန့်ကျင်နေတဲ့ပြည်တွင်းကလူထုနဲ့အတူရပ်တည်နေကြောင်းပြသဖို့ပြည်ပရောက်မြန်မာတွေကလည်းအမေရိကန်ဥရောပနဲ့အာရှနိုင်ငံတချို့မှာပုံသဏ္ဍာန်မျိုးစုံနဲ့လှုပ်ရှားခဲ့ကြတဲ့အကြောင်းကိုပြောပြချင်ပါတယ်။အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်မှာတော့စစ်အာဏာသိမ်းမှုဆန့်ကျင်လှုပ်ရှားသူမြန်မာနဲ့တိုင်းရင်းသားတွေကမေလ15စနေနေ့မှာထိုင်းတန်ယုံရှိသွားရောက်မြစ်တာရပ်ခန့်ခဲ့ကြသလိုမြန်မာတရုံရှိကိုလည်းတွားရောက်ဆန္ဒပြခဲ့ကြတယ်လို့ဆန္ဒပြခွင့်မှာပါဝင်သူ ABSDF ကျောင်းသားတက်မတော်အဖွဲ့ဝင်ဟောင်းဦးရင်ထွေးကပြောပါတယ်
။ဟောကျွန်တော်တို့ဒီနေ့ထိုင်းတန်ရုံမှာတွားပြီးဆန္ဒပြတာတော့ထိုင်းစိုးရောမြစ်တရက်ခါမှာနော်။ဘာကြောင့်လဲဆိုတော့ပြည်တွင်းမှာဒီလောက်တက်ဖြတ်နေတဲ့အခါကျတော့စစ်ဘေးရှောင်လာတဲ့ပြည်သူတွေကိုပြန်မမောင်းထုတ်ဖို့နဲ့သူတို့ရဲ့ထိုင်းနေပြည်မှာလက်ခံထားဖို့နဲ့ထိုင်းအစိုးရကပြက်ပြက်တောက်တောက်ရက်တည်ဝေးဖို့အခုနောက်တစ်ခုကိုထိုင်းစိုးရောတောင်းဆိုတာကျင်းပွဲစည်းတစ်ခုဖြစ်တဲ့ BGF ဟိုလက်နက်ကိုင်အဖွဲ့ကို KNU နောက်ကျောင်းနေပြီးတော့ဝင်ပတ်ပြီးတော့ထိုင်းနိုင်ငံနဲ့ဖြတ်တဲ့ကိစ္စကိုကျွန်တော်ရက်တံပြီးဖို့အဲအားရလို့ကျွန်တော်တို့တောင်းဆိုတာပါကျွန်တော်တို့အင်ဂျင်ချင်းပိုးမမတုတ်ကြပါနဲ့ဒါကြောင့်မို့ကျွန်တော်တို့ထိုင်းဆိုတော့တောင်းဆိုတဲ့ပွဲလေးဖြစ်ပါတယ်ကျွန်တော်အခုချိန်မှာတော့ကျွန်တော်ဗမာတန်ရုံးရှိရောက်နေပါတယ်ဗမာတန်ရုံးရှိမှကြတော့လေဆက်ရနေချင်းပြုတ်ကြရတွေ့တဲ့ကျွန်တော်တောင်းဆိုနေတာပါဖြစ်ပါတယ်စီရီယံလုတဲ့လူတွေနေရာမှာအစားထိုးပြီးတန်ဝင်နှန်းတွေကိုကျွန်တော်တို့နဲ့ပူးပေါင်းဖို့အပြင်တန်မတ်ကြီးဦးအောင်လင်းရဲ့ဆန်စီယိုခွာဆိုင်တဲ့အကြောင်းအရာတွေလည်းကျွန်တော်တို့ဖော်ထုတ်နေတာဖြစ်ပါတယ်ခင်ဗျာ
အလားတူအမေရိကန်အရှေ့လယ်ပိုင်းကန်တက်ကီပြည်နယ်ကတိုင်းရင်းသားတွေကတော့မြန်မာပြည်တွင်းစစ်တပ်ရဲ့ထိုးစစ်ကြောင့်စစ်ဆောင်ဒုက္ခသည်ဖြစ်လာရတဲ့ပြည်သူတွေကိုကူညီထောက်ပံ့နိုင်ဖို့ရန်ပုံငွေကောက်ခံလှူဒါန်းနေကြောင်းတချိန်ကမင်းတပ်မြို့မှနေခဲ့တဲ့ချင်းတိုင်းသားဦးသောမတ်လင်းရွှေကပြောပါတယ်
ကျွန်တော်တို့ကမြန်မာပြည်မှာရှိတဲ့စစ်ပြေးရှောင်ဒုက္ခတွေဒီပေါ့နော်အဲ့ဒီကရင်ပြည်နယ်ဖက်မှာစစ်ပြေးရှောင်ဒုက္ခတွေကချင်ပြည်ရဲ့ရခိုင်ရဲ့အခုမင်းတပ်ကအရေးပေါ်ဖြစ်လာတဲ့အတွက်ကြောင့်မင်းတပ်ကိုလည်းကျွန်တော်တို့ကနင်းနေမှမယ်ပေါ့အဲ့လိုနဲ့ကျွန်တော်တို့က fundraising လို့ပေါ့ပြင်ဆင်ထားတယ်ဆိုတော့အဲ့ဒါမတန်ခင်မှာဒီစစ်မြန်မာ campaign ကကျွန်တော်တို့ညီကိုတွေကနဲ့မင်းတပ်ပြည်သူတွေကိုကွန်ပျူတာအနေနဲ့$2,880အဲ့ဒါအလုံးဝင်ကောက်ပေါ်မှာပို့လိုက်ပြီအခုကဒီတူမင်းတနလေးဒီခိုင်တဲ့လူငယ်လေးဒီကိုစီရဲမှာတုံးတဲ့လက်နဲ့ကြီးဒီလေးရင်ဒီနဲ့အချင်းချင်းမင်းတပ်ကိုပို့ပေါ်မှာပြည်သူဒီကိုအနိုင်ကျင့်တယ်တတ်ဖြတ်တယ်ကျွန်တော်တို့ကြားရတယ်အဲ့ဒါကြောင့်အဲ့ဒါကိုကျွန်တော်တို့ရှုတ်ချတယ်ဒီလို့ရဒီရတန်းကရပေးဖို့အဝေးကနေတောင်းဆိုချင်တယ
်ရှေ့လာမဲ့သတင်းပတ်ဒီမှာလဲမြန်မာပြည်နေဆက်ကစီပီးဒုက္ခတွေတွေအတွက်ရန်ကုန်ငွေဆက်လက်ရှာဖွေသွားအောင်မယ်လို့ဆိုပါတယ်အမေရိကန်နဲ့ကလျက်ကနေဒါမှာတော့ကနေဒါနိုင်ငံသားတွေရဲ့လာဇာငွေကဖြတ်ပြီးပင်စင်ရန်ကုန်ငွေအဖြစ်စုဆောင်းထားတဲ့ငွေတွေကိုမြန်မာစစ်တပ်ပိုင်ဥပိုင်လိုကုမ္ပဏီရဲ့လုပ်ငန်းတွေမှာယင်းနှိမ့်နှံမှုလှုပ်ထားတာကိုပြန်ယုံသိမ်းပေးဖို့ကနေဒါအစိုးရကိုတောင်းဆိုတဲ့လှုပ်ရှားမှုလုပ်နေကြောင်းအနောက်ဗန်ကူဗာမြို့နေမတ်ဝော်ဝါမောင်ကပြောပါတယ်
အခုကျမတို့မြန်မာအရေးဖြစ်တဲ့အခါမှာကျမတို့မြန်မာပြည်ပွားလူတွေကလည်းအဲ့ MP တွေနဲ့ကျမတို့ appointment ယူတယ်စကားပြောကြတယ်ဆိုတော့ဟိုဒီစစ်အစိုးရကို sanction ကိုဘယ်လိုမျိုးထပ်လုပ်ရမလဲပေါ့နော်အဲ့ဒါလည်းဆွေးနွေးတယ်အဲ့တော့ဒီ meeting မှာကျမတို့ကဘာသာချပြလိုက်လဲဆိုတော့သူတို့ Canada pension plan နဲ့ဒီဟာ Canadian တော့ PR တို့အလုပ်လုပ်တဲ့လူတွေရဲ့ pension plan ကိုသူတို့က invest လုပ်ထားတဲ့အရာတွေမှာဒီစစ်ကောင်စီနဲ့ပတ်သက်တဲ့ company တွေမှာသူတို့ investment လုပ်ထားတာတွေတွေ့ရတယ်ကျမတို့မှာ set တွေလည်းတော်တော်ရောက်ပြီအဲ့တော့ investment လုပ်တဲ့ company တွေကိုဒီအစိုးရကနေ action ယူဖို့ဒါကကျမတို့ရဲ့အရန်ထိရောက်တဲ့ဟိုအစားစစ်ကောင်စီကိုပြန်တိုက်ခိုက်မှုနဲ့ CPP လုတ်တဲ့လူတွေတချို့ company တွေကအဲ့ဒီအကြောင်းလဲစဖြစ်တော့အဲ့ဒီကနေသူတို့ပြန်ပြီးတော့သူတို့ invest ထုတ်ထားတဲ့ဥစ္စာတွေပြန်ပြီးတော့ withdraw လုပ်သွားတယ
်။ဥရောပတိုက်တဲ့ကနယ်သာလန်နိုင်ငံမှာတော့ Amsterdam မြို့နားကလွတ်လပ်သောအမှုပညာရှင်များမြန်မာနိုင်ငံတွင်ဖမ်းဆီးခံရသူတွေအများပြန်လှုပ်ပေးရေးဆိုတဲ့အပြာရောင် campaign ကိုစနေနေ့ကလုပ်ခဲ့ကြကြောင်းအမ်စတာဒမ်မြို့ကန်ဒေါ်ဆန်းဆန်းတွေကပြောပါတယ
်ဒီနေ့ကတော့နယ်သာလန်နိုင်ငံမှာရောက်တဲ့ဂျမားတွေရလဲ NDSM plane ဆိုတဲ့ဟို1946ခုနှစ်ဒုတိယကမ္ဘာစစ်နောက်ပိုင်းကတည်ထောင်ဖွဲ့စည်းထားတဲ့နယ်သာလန်နိုင်ငံသင်္ဘောချင်းသမဂ္ဂအဖွဲ့ရှိတဲ့နေရာပေါ့အဲ့နေရာမှာကျမတို့ကသွားပြီးတော့အပြည့်အဝ campaign ကိုတောက်လုပ်တာပါရှင်အပြည့်အဝ campaign ရဆိုရှင်မြန်မာပြည်ရဲ့ကျမတို့မိခင်ဖြစ်တဲ့မေတော်ဆန်းစုကြည်နဲ့အတူဖမ်းဆီးခံရတဲ့နိုင်ငံရေးအကျဉ်းသားတွေပြည်သူအကုန်လုံးတက်ကိုပြန်လှုပ်ပေးဖို့လဲတိုက်တွန်းတယ်ပြန်လှုပ်လဲပေးစီခြင်းနဲ့ဝန်ထဲအထိမ်းအမှန်နဲ့ကျမတို့အပြောင်းလဲဝှစ်စင်ပြီးတော့နော်ရင်းနေရလက်လေးနဲ့ဆူတောင်းပြည့်တယ်မြန်မာနိုင်ငံမှာရှိရဲ့မြန်မာပြည်သူတွေရလဲတတိုးတသားလဲတောင်းဆိုတယ်ပေါ့နော်ဟိုကျမတို့ကဒီ National Unity Government PDF ကိုလဲကျမတို့ကထောက်ခံတယ်ကြိုးဆိုတယ်ဆိုတဲ့အကြောင်းနဲ့ပါပါတယ
်ဂျပန်ရောက်မြန်မာနိုင်ငံသားတွေကတော့မြန်မာနိုင်ငံတွင် CDM လှုပ်ရှားသူတွေနဲ့CRPH ကော်မတီအတွက်ကျန်းငွေတသိန်းပေးဖို့လှူဒါန်းခဲ့သလို NUG အစိုးရရဲ့ကာကွယ်ရေးဝန်ကြီးဌာနကိုထိုင်းဘတ်ငွေ2,800ကျော်လှူဒါန်းခဲ့တာတွေ့ရပါတယ်ခင်ဗျာ
အမေရိကန်တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်အမေရိကန်ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ Radio အစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ ရုပ်မြင့်သားညအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jodu Salon တို့အပြင် VOA Facebook စာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ။
ဆလဘီနိုင်ငံတကာသတင်းဆောင်မတွေကိုတင်ပြမှာပါ။တိမ်ပိုက်ခံပါလက်စတိုင်းပိုင်နယ်နဲ့အစ္စရေးမှာအရှိန်မြင့်လာနေတဲ့အကြမ်းဖက်တိုက်ခိုက်မှုတွေကြောင့်ဂါဇာကမ်းမြောင်ဒေသမှာနေထိုင်သူ200,000အထက်အကူအညီတွေပေးပို့ဖို့အခက်အခဲရှိနေကြောင်းကုလသမဂ္ဂအဖွဲ့အစည်းတွေကပြောပါတယ်။ကလင်းငယ်အယောက်30ကျော်အပါအဝင်ပါလက်စတိုင်း120နီးပါးတေဆုံးခဲ့ရပြီး830ဒဏ်ရာရခဲ့ကြောင်းဂါဇာကျန်းမာရေးဝန်ကြီးဌာနကလည်းကြေညာချက်ထုတ်ပြန်ထားပါတယ်။အစ္စရေးဘက်မှာတော့၆နှစ်အရွယ်ယောက်ျားလေးတစ်ယောက်နဲ့စစ်သားတစ်ယောက်အပေါင်းဝင်9ယောက်တည်ဆုံးထားတယ်လို့သတင်းတွေမှာဖော်ပြပါတယ်။ဂါဇာဒေသနောက်ဆုံးအခြေအနေနဲ့ပတ်သက်လို့ VOA သတင်းတောက် Lisa Schlein ကုလသမဂ္ဂဌာနချုပ်ရှိရာဆွစ်ဇာလန်နိုင်ငံဂျနီဗာကနေပေးပို့တဲ့သတင်းကိုတော့မတ်ခွန်ညိုကပြောပြမှာဖြစ်ပါတယ
်။ပါလက်စတိုင်းနဲ့အစ္စရေးကြားပြည်ပခအတွင်းနှစ်ဖက်လုံးကအရက်သားတွေအပေါ်ထိခိုက်မှုတွေနဲ့တေကျေပျက်စီးမှုအရေးအတွက်မြင့်တက်လာနေတဲ့အကြောင်းကုလသမဂ္ဂအရာရှိတွေကသတိပေးလိုက်ပါတယ်။ပြင်းထန်တဲ့တိုက်ပွဲတွေကြောင့်ကုလသမဂ္ဂအဖွဲ့တွေကဂါဇာမှာရှိနေတဲ့ပါလက်စတိုင်းတွေစီအကူအညီပို့ပေးရေးလုပ်ငန်းတွေကိုအဟန့်တားဖြစ်နေတဲ့အကြောင်းကုလဆိုင်ရာလူသားချင်းစာနာမှုညှိနှိုင်းရေးယုံအိုချာကပြောပါတယ်။ဂါဇာဒေသလူဦးရေထူထပ်ဆုံးနေရာတွေကအင်ဂျီ200ကျော်ဟာလုံးဝဒါမှမဟုတ်အကြီးအကျယ်ပျက်စီးနေကြောင်းအိုချာကပြောပါတယ်။တိုက်ပွဲတွေအတွင်းစာသင်ကျောင်းတွေတပ်မွေးဝမ်းကြောင်းလေ့ကျင့်သင်ကြားရေးဌာနတွေနဲ့အစစ်မြင့်ပညာသင်ကြားရေးအဆောက်အဦတွေအပါအဝင်သင်ကြားရေးဆိုင်ရာအဆောက်အဦပေါင်း32ခုပျက်စီးသွားတယ်လို့အိုချာပြောခွင့်ရမစ္စတာယန်စ်လီယာကီကပြောပါတယ
် Reports of hundreds of people many from refugee camps in Gaza seeking shelter in UNRWA schools especially
အများစုကဂါဇာကဒုက္ခသည်စခန်းတွေကဖြစ်ကြပြီးတော့ယာနဲ့ချီတဲ့လူတွေဟာကုလသမဂ္ဂရဲ့ကယ်ဆယ်ရေးနဲ့လောက်ကန်ရှာဖွေအေဂျင်စီ UNRWA ကဖွင့်ထားတဲ့ကျောင်းတွေမှာယာယီခုံလုံမှုရောက်လာကြပါတယ်။အထူးဖြစ်ကမ်းမြောင်ဒေသမြောက်ပိုင်းကပါစာသင်ကျောင်းအသက်မူဝမ်းကျောင်းအတတ်သင်ကျောင်းတွေကချက်ချင်းစုလိုပဲယာယီခုံလုံရနေရာတွေဖြစ်ကုန်ကြပါတယ်။ဒါပေမဲ့ပြဿနာကကပ်ဘေးရောဂါပါ။လူတွေရညက်ချက်နေပြီးတော့ virus ပြန့်တဲ့အန္တရာယ်ကတကယ်ပြဿနာဖြစ်နေတဲ့အကြောင်း UNRWA ကပြောနေတာပါ။
ဂါဇာမြောက်ပိုင်းကရေကျူတပ်စင်ထုတ်လုပ်တဲ့စစ်ရုံအခုထိပြန်မဖွင့်နိုင်သေးတာကြောင့်လူပေါင်း2,000,000ခွဲလောက်အတွက်ရေတန်းရဖို့အခက်တွေ့နေတဲ့အကြောင်းလဲမစ္စတာလီယာကီကပြောပါရယ်။အီရတ်စ်နဲ့ကာရမ်ရှလွန်နေဇာဂိတ်တွေကိုလွန်ခဲ့တဲ့ရက်အနည်းငယ်ကလေးကအစ္စရေးကပိတ်ထားတာကြောင့်လဲအဲ့ဒီဒေသမှာနေထိုင်သူတွေအတွက်ပိုပြီးတော့အခက်တွေ့စေတယ်လို့လည်းသူကပြောပါရယ်။
Humanitarians continue providing assistance on the ground but the current insecurity significantly reduces.
ဒါကြောင့်ဆနာမှုအကူအညီအဓိကလိုအပ်တဲ့နေရာတွေမှာဆက်ပြီးတော့ပေးနေပေမဲ့လက်ရှိဖြစ်နေတဲ့ COVID-19 တုံ့ပြန်တိုက်ဖြတ်လုပ်ငန်းတွေအပါအဝင်မရှိမဖြစ်လိုအပ်ချက်ဝန်ဆောင်မှုတွေပေးနေတဲ့ပုံမှာဘေးကင်းလုံခြုံမှုမရှိတဲ့ခြေအနေကသိသာထင်ရှားတဲ့အတားအဆီးဖြစ်နေပါတယ်။အရင်တုန်းက virus ဆက်စပ်ဆက်သမှုတွေဟာအခုရောကျလာနေပြီးတော့ဘေးကင်းလုံခြုံနေဆိုတဲ့စိတ်ချလက်ချအနေထားနဲ့စိတ်ကူးသားဖို့ရောကာကွယ်ဆေးထိုးဖို့ပါမဖြစ်နိုင်ပါဘူး။
သိမ်းပိုက်ခံပါလက်စတိုင်းနယ်မြေနဲ့အစ္စရေးဒေသတလွာအပြန်အလှန်အကြမ်းဖက်တိုက်ခိုက်နေကြတာတွေကိုချက်ချင်းအရှိန်လျှော့ကြဖို့အိုချာကတိုက်တွန်းနေပါဗျ။ပရိပက္ခဖြစ်နေကြတဲ့သူတွေကြားမှာအရက်သားတွေကိုကာကွယ်ဖို့တာဝန်ကိုယ်စီရှိကြကြောင်းနဲ့လူသားချင်းစာနာမှုအကူအညီတွေအမှန်တကယ်လိုအပ်နေတဲ့သူတွေစီအရောက်ပို့ပေးနိုင်ဖို့ကိုလည်းခွင့်ပြုကြပါလို့တောင်းဆိုထားပါဗျ။အစ္စရေးဟာဟားမတ်စ်နဲ့တခြားအုပ်စုတွေကဒုံးကျည်တွေနဲ့စတင်ပစ်ခတ်တိုက်ခိုက်မှုကိုလည်းခံခဲ့ရပါတယ်။အမေရိကန်သမ္မတဂျိုးဘိုင်ဒန်ကအစ္စရေးဘက်ကခုခံကာကွယ်ပိုင်ခွင့်ရှိတဲ့အကြောင်းထောက်ခံပြောကြားလိုက်ပေမဲ့တိုက်ပွဲတွေအမြန်ဆုံးရပ်တန့်သွားဖို့မျှော်လင့်တယ်လို့လည်းပြောပါတယ်။ကုလလုံခြုံရေးကောင်စီဟာအစ္စရေးနဲ့ဂါဇာတို့ရဲ့အခြေအနေတွေကိုတနင်္ဂနွေနေ့မှဆွေးနွေးလိမ့်မယ်လို့ယူဆရပါတယ်။အမေရိကန်ပြည်ထောင်စုအနေနဲ့ကတော့ကျင်းမာနေမှုကိုလျှော့ချဖို့တန်တမာရေးအရအမြင့်ဆုံးနီလန်းနဲ့ဆက်ပြီးတော့စူးစမ်းဆောင်ရွက်သွားမှာဖြစ်တဲ့အကြောင်းကုလဆိုင်ရာအမေရိကန်သံအမတ်ကြီးလင်ဒါသောမတ်စ်ဂရင်းဖီကပြောပါတယ်ရှင
်။အရှေ့အလယ်ပိုင်းဒေသကပြည်ပကအနေနဲ့ပတ်သက်လို့စိုးရိမ်ပွဲအခြေအနေကိုမတ်ခွန်ညိုတင်ပြပေးခဲ့တာပါ။အခုတခါအမေရိကန်ပြည်ထောင်စုကထိတ်တန့်ရောက်သတင်းတပုတ်ကိုလည်းပြောပြခြင်းပါတယ်။အမေရိကန်အရှေ့ဘက်ခြံကမ်းရိုးတန်းတစ်လျှောက်နောင်စာစီတင်ပို့မှုတွေရဲ့ထက်ဝက်လောက်ကိုရပ်တန့်သွားစေတဲ့ကိုလိုနီယာရေနံပိုင်လိုင်းကိုစိုက်ဘာအင်တာနက်ကတိုက်ခိုက်မှုကြောင့် လောင်စာဆီဈေးကွက်မှာရဲကန်မှုတွေကြုံခဲ့ရပါတယ်ဒီအင်တာနက်ဆိုင်ဘာတိုက်ခိုက်မှုမှာရုရှားနိုင်ငံအခြေစိုက်ဟက်ကာတွေရဲ့လက်ချက်လို့အမေရိကန်တာဝန်ရှိသူတွေကယူဆထားပေမဲ့ရုရှားအာဏာပိုင်တွေကတော့သူတို့နဲ့ပတ်သက်မှုမရှိဘူးလို့ငြင်းဆန်ထားတာပါဆိုင်ဘာတိုက်ခိုက်မှုကြောင့်စီပြက်လက်မှုတွေကြုံခဲ့ရပြီးဓာတ်ဆီဈေးမြင့်တက်နေချိန်မှာပဲသမ္မတဂျိုးဘိုင်ဒန်အစိုးရကဒါကိုဖြေရှင်းဖို့ကြိုးစားနေရပါတယ်အပြည့်စုံကိုတော့ VOA အင်ဗျူရောသတင်းတော့ပက်စီဝီတာကူဆွာရာသတင်းပေးပို့ထားတာကိုကိုငိမ့်ညံကပြောပြမှာဖြစ်ပါတယ
်လောင်စာဆီပြက်တောက်မှုကိုတာဝန်ရှိသူတွေအနေနဲ့ကြိုးစားဖြေရှင်းနေတဲ့အချိန်မှာပဲအမေရိကန်တချို့မှာတော့စီစေးကြီးကြီးပေးဝယ်နေရပါပြီအဓိကကစိတ်ဖိစီးမှုဖြစ်စေတဲ့ကိစ္စတစ်ခုထပ်ဖြစ်တာပါပဲလို့ပြောသွားတာပါအမေရိကန်အရှေ့ဘက်ကမ်းရိုးတန်းမှာသုံးတဲ့လောင်စာဆီတစ်ဝက်လောက်ကိုကိုလိုနီယယ်ပိုင်လိုင်းကတဆင့်ဖျက်မြူးပေးနေတာဖြစ်ပြီးတော့ပြီးခဲ့တဲ့အပတ်က ransomware တိုက်ခိုက်မှုကြောင့်ပိတ်ထားလိုက်ရတာပါ ransomware ဆိုတာကတော့ကုမ္ပဏီတွေအစိုးရတွေရဲ့အင်တာနက်ကွန်ရက်ရပ်တန့်အောင်လုပ်ပြီးတော့ပြန်ပေးဆွဲငွေညှစ်တဲ့ cyber တိုက်ခိုက်မှုတွေပဲဖြစ်ပါတယ်အခုလိုပိုင်လိုင်းတိုက်ခိုက်မှုကိုရုရှားသို့မဟုတ်အရှေ့ဥရောပဘက်ကရာဇဝတ်အုပ်စုတစ်ခုဖြစ်တဲ့ dark side ကလှုပ်ဆောင်တာဖြစ်တယ်လို့ FBI ကပြောပါတယ်အင်ဂျူရောပြောခွင့်ရဂျန်ဆာကီက
We'll wait for our tomorrow town line ye Taiwan ga song san sisi da ri saung pi ma chat pi lo chauk pyan ma me
dark side a phwe ga raw pat san mae lo jin da phit pi naingan da ga sat san ye kaisa ri go sait mu win za bu lo pyo ba de russia a so ya paw win pat tat mu ma shi bu lo pyo kwin ya dmitri peskov ga in ga ni ga nyin so twa ba de
di kaisa ne pat tat pi chin daw go su swae ni da go a le a ne nyin so ba de
american a so ya yong ri go pye mat tha tai khai khe de solar wind cyber tai khai mu maပါဝင်ပတ်သက်ခဲ့တဲ့ရုရှားအပေါ်ဘိုင်ဒန်အစိုးရကအရေးယူပိတ်ဆို့မှုတွေကိုဧပြီလတုန်းကလုပ်ခဲ့ပါသေးတယ်။အခုလို ransomware တိုက်ခိုက်မှုတွေကိုရပ်တန့်ဖို့အတွက်ရုရှားပါဝင်ရင်ပိုကောင်းတဲ့နိုင်ငံကသဘောတူညီချက်တစ်ခုလုံးနေပြီလို့ cyber လုံခြုံရေးကျွမ်းကျင်သူတွေကပြောပါတယ်။ Wilson Center ကလေ့လာသူ Matt King ကအခုလို Russia နဲ့ပတ်ဝန်းကျင်နိုင်ငံတွေကရာဇဝတ်အုပ်စုတွေကို hack လုပ်ရပိုခတ်အောင်ကုမ္ပဏီတွေရဲ့အချက်အလက်တွေငွေပေးမှပြန်ရတာမျိုးအခုလိုစီးပွားရေးလုပ်ငန်းကြီးကိုရပ်တန့်အောင်လုပ်ရပါမယ်ကုမ္ပဏီတွေရဲ့ data အချက်အလက်တွေကို backup အပိုလုပ်ထားနိုင်တာမျိုးအရေးကြီးတဲ့အခြေခံအဆောက်အုံမှာတာဝန်ရှိတဲ့သူတွေကိုဘာအန္တရာယ်တွေရှိတယ်ဆိုတာနားလည်သဘောပေါက်အောင်မလုပ်ထားနိုင်ရင်တော့အခုလိုပြဿနာတွေဆက်ဖြစ်နေမှာပါလို့ပြောသွားတာပါ colonial pipeline ကြီးကိုတော့ပြန်လည်ပတ်နိုင်အောင်လှုပ်ဆောင်နေပြီး Biden အစိုးရအနေနဲ့လောင်စာဆီပြက်လက်မှုကိုဖြေရှင်းဖို့လှုံ့ဆော်နေပါတယ်။ဓာတ်ဆီဖြေစည်းနိုင်အောင်ပုံများသွားအောင်အရေးအသွေးနှိမ်ဓာတ်ဆီတွေကိုယာယီရောခွင့်ပြုတာမျိုးလိုအပ်တဲ့နေရာတွေကိုရထားနဲ့ပို့ဆောင်ခွင့်ပြုတာမျိုးတွေပါ။ American စွမ်းအင်ဝန်ကြီး Jennifer Granholm က
It's not that we have a gasoline shortage.
လောင်စာပြက်တောက်သွားတာမဟုတ်ပါဘူး။ဖြေစည်းနိုင်အောင်ချက်တဲသွားတာဖြစ်ပြီးတော့မကြခင်မှာပုံမှန်ပြန်ဖြစ်မယ်လို့ပြောသွားတာပါ။လိုအပ်ရင်တော့ American စိတ်ကမ်းတစ်ခုနဲ့တစ်ခုအကြားAmerican Timori လောင်စာတင်ပို့နိုင်အောင်ဗဟုအစိုးရကစီးကန်းတွေကိုယာယီလျှော့ပေးသွားဖို့ရှိပါတယ်ခင်ဗျာ
။သောရရှင်နေခုနားဆင်နေရတာက VOA American တန်ရဲ့တင်းငွေတွေနေမနက်ခင်းအစီအစဉ်တွေပဲဖြစ်ပါတယ်။အခုတော့အပတ်စဉ်အစီအစဉ်တွေအလှည့်ရောက်လာပါပြီ။အရင်ဦးဆုံးတော့မြန်မာနိုင်ငံလေးကလူအခွင့်အရေးအခြေအနေတွေကိုတင်ဆက်နေကြဖြစ်တဲ့ဒုအတန်အစီအစဉ်ကိုနားဆင်ကြည့်အောင်ပါ။
မင်္ဂလာပါရှင်မြန်မာနိုင်ငံတဝမ်းမှာရှိတဲ့လူခွင့်ရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒိုးအတန်ပတ်စင် podcast အစီအစဉ်ကနေကြိုဆိုလိုက်ပါတယ်ဒီအစီအစဉ်ကို Frontier မြန်မာနဲ့ Foundation Hero Dero ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်ဒီတစ်ပတ်မှာတော့မြမစီးပွားရေးအကျက်တဲဟာဆိုးဝါးတထက်ဆိုးဝါးနေပါပြီနိုင်ငံလူဦးရေရဲ့ထောက်ဝက်ခန့်ဟာလည်းနောက်နှစ်မှာဆင်းရဲသွားလိမ့်မယ်လို့ကြိုတင်ခန့်မှန်းချက်တွေထွက်ပေါ်နေပါတယ်ငွေကြေးချို့တဲ့တဲ့သူတွေဟာအလုံးလက်မဲ့ဖြစ်လာပြီးနိုင်ငံအနှံ့အသန်းနဲ့ချီပြီးစာလောင်ငန်းမှုချင်းတန်းကိုကြုံတွေ့လာနိုင်ပါတယ်။ဒီဆောင်မကို Frontier မြန်မာရဲ့သတင်းတောက်တွေကစူးစီးတင်ဆက်ထားတာဖြစ်ပါတယ
်။ကျွန်တော်ဆိုလည်းဥဆိုရင်မာရီကစပိန်အောင်မရှိတော့ဘူး။လမ်းလျှောက်ပြီးလှုပ်တာတခါရရင်တကယ်ကြီးလိုက်ပို့တာကြီးလာကြည့်ရဲ့နေခံနေကြရှိ။ကိုဒီလိုတဲ့စပိန်နဲ့ဇီးတုံးကြီးရုပ်ကစပိန်တော့မရှိတော့နိုင်ချောက်ပြီလားတခါကြီးသူတို့လုံမာတဲ့ချိန်ဆိုကိုမောင်နိုင်ချောက်ပြီလို့လား
ရှန်ကုံမျိုးလှိုင်းတရားမျိုးနဲ့ရဲ့ဇီးတစ်ခုကကြကြိုင်အလုတမာကိုနိုင်ဝင်းဖြစ်ပါတယ်သူဟာ လွန်ခဲ့တဲ့နှစ်လလောက်ကကိုပိုင်ကြက်ကင်လှုပ်ခဲ့ပေမဲ့အခုတော့သူများချိန်မှာအလုတ်သမားပြန်လုံနေရပါပြီ။လိုင်းတရားမှာအာနာရှင်စန့်ကျင်ရေးဆန္ဒထုတ်ဖော်သူတွေကိုအကြံဖက်ဖြိုခွင်းတဲ့မတ်လ14ရက်နေ့နောက်ပိုင်းအခြေအနေတွေမငြိမ်သက်တာကြောင့်သူ့ဆိုင်ပိတ်လိုက်ရကနေပြန်ဖွင့်ဖို့လည်းမတတ်နိုင်တော့တာပါ။တရက်4000ရတဲ့အလုတ်အတွက်သူဟာမနက်3နာရီကျော်လောက်ဆိုရင်သူနေထိုင်ရာကျူးကျော်ကျဲလေးတွေစူဝေးနေကြတဲ့နေရာကနေဈေးကိုခတ်တုတ်သွားရပါတယ်မနက်4နာရီအချိန်မချွတ်ရတဲ့ညမချွတ်ရအမိတ်ကြောင့်အဖမ်းခံရမှလည်းစိုးရိမ်ရပါသေးတယ်ဈေးတွေကကြက်ကြိုင်မှလုတ်တဲ့အလုပ်အပြင်တခြားနေစားအငှားခေါ်တဲ့အလုပ်လည်းရရင်ရသလိုလိုက်ရင်အိမ်သုံးဆေးအတွက်စူးစမ်းရှာဖွေနေပေမဲ့မိသားစု6ယောက်စာအကျွမ်းမလုံလောက်ဘူးလို့သူကပြောပါတယ်။ကိုနိုင်ဝင်းနေတဲ့ကျူးကျော်ရက်ွက်ထဲကအိမ်တော်စု1800ဝန်းကျင်ဟာလည်းကျွေးပူမိနေကြရပါပြီ
။အရင်တော့ဆိုရင်လောက်လို့ဆရာလုပ်တဲ့လူကြီးတွေတော့လည်းအဲ့အရာတွေကကျတာပိတ်ထားတာကျတာဆိုဥမာလို့အဲ့လိုမျိုးအထည်ပေါင်းလဲပြီးတော့ပေါင်းကြဓမေပေါင်းလဲပြီးတော့အဲ့လိုမျိုးစားနေကြတယ်အများကြီးပဲမဟုတ်ဘူး။အိမ်ဒီမှာချင်းချင်းမနေ့ကနေ့ဆက်အိမ်ကြတော့လေနာပီးလေးပုံနိုင်မှုနဲ့မှစံသွားယူတဲ့အမှုစစ်တုံပိုင်းရတော့လေမိသားကတော့သူ့မှာကြည့်ကြပြီးစဲဥကျော်နဲ့ကျော်ဘဲဥကျော်နဲ့အဲ့လိုမျိုးစားနေကြတာနေရင်ပဲတော့ချက်မစားဘူးညဘက်ကတော့နေရပေါင်းနနောက်တည်းရဲ့ဟိုတနက်တည်းပေါင်းစားရတယ်သူတို့တွေက
ဆန်ကယ်ကယ်ရီသမားပျံနေစားသမားနဲ့ဆက်ယုံအလုပ်သမားတွေများတဲ့သူတို့အဝန်အဝိုင်းလေးဟာကိုဗစ်ကာလအကျွမ်းမှာလဲအလုပ်လက်မဲ့ဖြစ်ကုန်ကြပြီးအထိညာခဲ့ကြရပါတယ်စားစရာအကျွမ်းဖုန်ကြီးကြောင့်ကသွန်ပြန်ဝေးတာနဲ့အလူရှင်တွေကိုစောင့်မျှော်ခဲ့ရတာပါဆယုံတချို့ပြန်ဖွင့်လို့ဝင်ငွေရတာလာပိုင်းသာရှိသေးတဲ့အချိန်မှာတအာနာတိန်တဲ့အကျွမ်းအလုပ်တွေပိတ်ကုန်လို့သူတို့လမ်းပြောက်ခဲ့ရပြန်ပါပြီဆေးအာနာတိန်ပြီးတဲ့နောက်အထည်ချုပ်လို့တာ2သိန်းနီးပါးနဲ့ဆောက်လုပ်ရေးလို့တာ3သိန်းကနေ4သိန်းအထိအလုပ်အကန့်တွေဆုံးရှုံးသွားတယ်လို့အလုပ်သမားသမဂ္ဂတွေကနေပြရပါတယ်ရန်ကုန်မြို့ရဲ့စက်မှုဇုံတွေတည်ရှိရာမြို့နယ်တစ်ခုဖြစ်တဲ့ရှိပြည်သားကအထည်ချုပ်အလုပ်သမားမအုံမာကတော့ရားတဲ့လစာကနေစိတ်စားစိတ်ကြောင့်မရလို့နေပြန်သွားခဲ့ရပါပြီအရင်ကဆောက်လုပ်ရေးအလုပ်သမားဖြစ်တဲ့သူမယောက်ျားဝင်ဝင်နဲ့သူမအထည်ချုပ်လစာဟာနေမှာရှိတဲ့မိသားစုကိုပြန်ပို့နိုင်ခဲ့ပါတယ်အခုတော့သူယောက်ျားလည်းအလုံးမရှိသူကအလုံးဆက်စင်းနေပေမဲ့လစာနှိမ်ပေးခံရလို့တရက်ကို3600သာရပါတော့တယ်အစားအသောက်အတွက်မဖြစ်မနေဈေးဝယ်ရနေစရာအတွက်ငှားရမ်းခတွေမဖြစ်မနေပေးနေရတဲ့အတွက်အဲ့ဒီငွေကဘလို့မှမလုံလောက်ပါဘူးအချိန်ပိုတနင်္ဂနွေ900ရပါမယ်ညမချွတ်ရအမေကြောင့်အချိန်ပိုဆင်းဖို့ဝေးလို့ပုံမှန်အလုံးချိန်ပြည့်မှုတော့မနေလုံနေရတာပါဇာတိမျိုးကိုပြင်ရောက်နေပြီဖြစ်တဲ့ကျူမက
နေမှာကြတော့ညီမလေးစားတော့ကုန်သေးကနေတယ်လေတို့ရန်ကုန်မှာဆိုလို့ရှိရင်ဟိုကုန်ကြစီနဲ့ဒီရက်ကုန်ကြစီနဲ့ရန်ကုန်မှာဆိုလို့ရှိရင်အခုအမားရုံးနဲ့အမအမျိုးသားနဲ့နှစ်ယောက်ဆိုလို့ရှိရင်ဆင်းစားခါညာဝယ်ချက်လက်ဆိုတော့သူက1000လောက်ဟိုရှိမှစင်ပြေဒီမှာကြတော့ဆင်းစားဆိုလို့ရှိရင်1000ဘူးလောက်ဟဲ့ဆိုလို့ရှိရင်အဆင်ပြေအဲ့လိုမျိုးကွာရောရှိရပေါ့ရှိရခါကြတော့ဒီမှာကြတော့ဘယ်လိုပဲပြောဟိုမှာနဲ့စားရင်နေတော့အဆင်ပြေလေရှိရအတွက်ဟိုမှန်ရလေရှိရအတွက်လဲဆန်ပါညာလဲကိုအပြင်းလေးဝင်စားကြမလို့လေ
ဆီအနာတိမ်မှုအပြီးမြန်မာနိုင်ငံရဲ့အခြေအနေနဲ့ပတ်သက်တဲ့စစ်တမ်းထုတ်ပြန်ချက်တိုင်းမှာအကြဘက်ကိုသာပြနေရကိုတွေ့ရပါတယ်လုပ်ငန်းတွေအရှုံးပေါ်တာရပ်ဆိုင်းရတာကြောင့်အလုံးလက်မဲ့ဖြစ်လာကြတဲ့အချိန်မှာမြန်မာငွေကြံပိုးကျဆင်းပြီးကုန်စည်နှုန်းကမိုးချီးမြင့်တက်လာပါတယ်အခြေခံစားကုန်ဖြစ်တဲ့ဆန်စည်နှုန်းကလည်းရန်ကုန်အပါအဝင်နိုင်ငံတော်မှာပြမ်းမြစည်းနှုန်းက900ခန့်လုံးမြင့်တက်လာပြီးစားသုံးစည်ပြမ်းမြစည်းနှုန်းက1800ခန့်လုံးမြင့်တက်လာတယ်လို့ World Food Program WFP ရဲ့စားနပ်ရိက္ခစည်းနှုန်းစောက်ကြီးလေးလာမှုနောက်ဆုံးတွေ့ရှိချက်အရသိရပါတယ်။ကုန်စည်သယ်ယူပို့ဆောင်စည်းရိမ်မြန်မာရဲ့ကချင်မှာဆန်စည်းနှုန်း43000ခန့်လုံးထိမြင့်တက်သွားခဲ့တယ်လို့စားသုံးစည်က3200ခန့်လုံးထိမြင့်တက်ခဲ့ပါတယ်။ကချင်လိုထူးခြားကုန်စည်နှုန်းမြင့်တက်တာကိုချင်းရခိုင်နဲ့နေဆက်ဒေတာတချို့မှာကြုံတွေ့နေရတာပါ။ငကိုရှိရင်ဆွဲဆင်းရဲနွမ်းပါမှုကိုဗစ်ရိုက်ခတ်မှုနဲ့လက်ရှိနိုင်ငံရေးပြည်ပခါတွေရဲ့ဆင်ခဲတက်ရောက်မှုကြောင့်မြန်မာနိုင်ငံတော်မှာပူပင်သောကတွေလှင်းလင်းမြန်းမြန်းတိုးမြင့်လာနေပြီးလာမယ့်6လအကျွင်းနိုင်ငံတော်ဝန်ထက်တိုးလူဦးရေ 3.4 သန်းဟာဆလာမှုသိမ့်မှုကိုကြုံရမယ်လို့ WFP ကခန့်မှန်းထားပါတယ်။အထူးသဖြင့်ဒီဒုက္ခကို မျိုးပြနဲ့ပြည်သူတွေခံစားရမှာဖြစ်တယ်လို့လည်းဆိုပါတယ်အခုအချိန်လိုအလုံးလက်မဲ့များပြီးအခက်အခဲရှိနေတဲ့အခြေအနေမှာပြည်သူတွေဟာစားဝတ်နေရေးအတွက်မရှိရှိတဲ့ပစ္စည်းကိုအပေါင်းဆိုင်ပို့လာရပါပြီဒါပေမဲ့အခက်အခဲပေါင်းများစွာကိုနှစ်နဲ့ချီပြီးကြုံတွေ့လာရတဲ့ပြည်သူတွေမှာပေါင်းနှံစရာရှိပါအောင်မလားရန်ကုန်မြို့မှာအပေါင်းဆိုင်လုပ်ငန်းလုပ်ကိုင်သူတို့ကတော့သူ့ဆိုင်မှာလာပေါင်းထားတဲ့ပစ္စည်းတွေလာပြန်မရွေးကြတော့ဘဲအပေါင်းဆုံးတွေများလာတယ်လို့ပြောပါတယ
်အရင်တော့ကတော့အလုပ်တရလည်းရှိတဲ့အခါကျတော့အလုပ်တရအရင်တော့အဆင်ပြေကြတယ်စားဝတ်မြည်ကြီးတွေအဆင်ပြေကြတဲ့အခါကျတော့လူတွေကပေါင်းလိုက်အလားပြန်ယူလိုက်ပေါင်လိုက်ပြန်ယူလိုက်ဆိုတော့အခုကပေါင်လိုက်ပြီးရင်လည်းသူတို့ကမယူနိုင်တော့ဘူးလေမယူနိုင်တဲ့အခါကျတော့ DPC တခုကိုဆုံးရှုံးသွားတဲ့အခါကျတော့နောက်ထပ်ဝယ်ဖို့ကျတော့လေသူတို့ကစီးပွားရေးအဆင်မပြေတော့မဝယ်နိုင်လေစီးပွားရေးအဆင်မပြေတော့မဝယ်နိုင်တဲ့အခါကျတော့လူတွေကအခုကငတ်တဲ့ဘက်ကိုသွားကိုကြပြီစီးပွားကြတယ်ဆိုတာအဲ့ဒါကိုခေါ်တာပေါင်ဆိုင်ကလည်းလူတွေကအခုအရင်တော့က10ဦးလာရင်အခု2ဦးပဲလာတယ်
2022ခုနှစ်မှာမြန်မာလူဦးရေရဲ့ချုပ်ဝတ်ဟာလည်းဆင်းရဲသွားနိုင်တယ်လို့ UNDP ကအစိုးရကစားထုတ်ပြန်ထားပါတယ်။2005ခုနှစ်ကနေ2019ခုနှစ်ထိမြန်မာနိုင်ငံရဲ့ဆင်းရဲနှံပါသူအရေအကျွက်ကိုထပ်ဝဲလျှော့ချနိုင်ခဲ့ပြီမယ်။2020မတ်လမှာကြုံရတဲ့ COVID နဲ့အခုအာဏာသိမ်းမှုကြောင့်အဲ့ဒီတိုးတက်မှုဟာဇောက်ချိုးကျလာတာပါ။ကမ္ဘာပံကလည်းယခုနှစ်မှာမြန်မာစီးပွားရေးဟာဆရာကိုင်းတော့ကျုံသွားမယ်လို့ခန့်မှန်းထားပါတယ်။WFP ကတော့မြန်မာနိုင်ငံသားနှစ်သန်းကျော်အတွက်စားနပ်ရိက္ခာကူညီ6ပတ်ပေးမှာဖြစ်ပါတယ်။အများအားဖြင့်ရန်ကုန်တိုင်းကဆင်းရဲနှံပါမှုအမြင့်မားဆုံးမျိုးနယ်10ခုမှာအကောင့်ချေပေါ်မှာဖြစ်ပြီးလက်နက်ကန်ပြိပက္ခကြောင့်မကြသေးမီကနေရဲစွန့်ခွာထွက်ပြေးရသူတွေအပါအဝင်ထိခိုက်နေနိုင်ရတဲ့ရဲရွာလူထုအတွက်လည်းလိုအပ်ရင်ကူညီ6ပတ်ဖို့အစဉ်သင့်ပြင်ဆင်ထားတယ်လို့သိရပါတယ်။လှိုင်းနိုင်ရမှာတော့အခုကြီးနိုင်ငံတကာအကူအညီလာတာမတွေ့သေးပေမဲ့ပြည်သူချင်းလာကူတာတော့ရှိရဲလို့အဲ့ဒီမျိုးနယ်မှာနေတဲ့သူကဆိုပါတယ်နိုင်ငံတကာကဘလို့လာကူမယ်ဆိုတာမသိပေမဲ့အခုလာကူနေတဲ့သူတွေမှာတော့လုံခြုံရေးသတိထားဖို့လိုတယ်လို့အလိုက်တရာမျိုးနယ်နေသူတို့ကပြောပါတယ
်ကျွန်တော်ဘယ်လိုပြောလဲဆိုတော့တူတူတိလူရှူတာတန်းနာမှာအဲ့ဒီလိုဒီလိုင်းဆိုလို့ချင်းတူတူနဲ့တန်းတူတယ်ဆိုသူတို့ကအကုန်လုံးယူချပါအောင်တို့ရဲ့ဒူဝပြဒနာဈာမရဆိုရင်အထူးတော့ခံအောင်ခေါ်ရမှာတို့က
မိသားစု6ယောက်မှာသမင်းနဲ့မှန်ရုံဝင်ငွေသာရှိလို့နိုင်ငံရေးတိချက်ပို့ဆိုးလာမှာစိုးရိမ်နေတဲ့ကိုနိုင်ဝင်းကတော
့တနည်းအားဖြင့်ဟိုဝင်ငွေရဲ့ရှိတယ်ဒါပေမဲ့စားဖို့တောက်ဖို့ပဲရတယ်ပူဇံမရှိဘူးမယ်ရတယ်လို့ဝီယုံမျိုးနိုင်ငံရေးကနေပြင်တယ်တကယ်လို့ပြန်ပါငါမပြောရဘူးဆိုရင်တော့ပူဇံမရှိတော့မှာ
ခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရလို့ကျင်းနမယ်လို့ဒိုအတန်ဖွဲ့သားတွေကမျှော်လင့်ပါတယ်။ဒိုအတန်အတန်လွှင့်အစီအစဉ်ကို Frontier မြန်မာရဲ့ website နဲ့ Facebook စာမျက်နှာတွေအပြင်ဒိုအတန်ရဲ့ Facebook စာမျက်နှာ SoundCloud YouTube အင်ဂျူလိုကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်သလို VOA ကထုတ်လင်းတဲ့ Radio အစီအစဉ်မှာလည်းစနေနေ့ည9:00နာရီကနေ10:00နာရီတွင်းနဲ့တနင်္ဂနွေနေ့နံနက်6:00နာရီကနေ9:00နာရီတွင်းမှာလည်းနားဆင်နိုင်ပါတယ်။ဒီစီစဉ်ကိုမြန်မာနိုင်ငံဆိုင်ရာနယ်သာလန်တန်ယုံနဲ့ဆွစ်ဇာလန်ဖွံ့ဖြိုးရေးနဲ့ပူးပေါင်းဆောင်ရွက်ရေးအေဂျင်စီ SDC ကပံ့ပိုးကူညီထားပြီး Frontier မြန်မာနဲ့ Foundation Heron Dero ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။နောက်တစ်ပတ်တွင်မှလည်းစောင့်မျှော်နားဆင်ကြဖို့ဖိတ်ခေါ်ချင်ပါတယ်။ဒုအတန်စီစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်
။ဒုအတန်စီစဉ်ကိုနားဆင်ခဲ့ကြရတာပါ။ VOA မြန်မာပိုင်းတင်းငွေနေမနက်ခင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။အခုတော့စနေညဇဂဝိုင်းအစီအစဉ်ကိုပြန်လည်ထုတ်လွှင့်ပေးမှာဖြစ်ပါတယ်။မြန်မာနိုင်ငံမှာ2010ပြည့်နှစ်နောက်ပိုင်းနိုင်ငံရေးအပြောင်းအလဲတွေဖြစ်ပေါ်လာပြီးနောက်အမေရိကန်သမ္မတဟောင်း George W. Bush ဦးစီးတည်ထောင်ထားတဲ့ Bush Institute ကနေမြန်မာလူငယ်တွေအတွက်နှစ်စဉ်လူငယ်ခေါင်းဆောင်မှုသင်တန်းတွေပို့ချပေးခဲ့တာပါ။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းမှုကိုဆန့်ကျင်လှုပ်ရှားမှုတွေထဲမှာဦးဆောင်ပါဝင်နေသူတွေတဲ့ Bush Institute ရဲ့လွတ်လပ်မှုနဲ့ခေါင်းဆောင်မှုသင်တန်းစဉ်လူငယ်ခေါင်းဆောင်တွေအတော်များများလဲပါဝင်နေတာတွေ့ရပါတယ်ဆရာနာသိမှုဆန့်ကျင်ရေးလှုပ်ရှားမှုတွေကိုလုံခြုံရေးတပ်ဖွဲ့တွေကအကြမ်းဖက်နှိမ်နင်းနေတာကြောင့်ဒီလူငယ်ခေါင်းဆောင်တွေရဲ့လုံခြုံရေးအတွက်စိုးရိမ်မိတယ်လို့အမေရိကန်ပြည်ထောင်စု Texas ပြည်နယ်အခြေစိုက် Bush Institute ရဲ့သင်တန်းမှု Michael Bailey က VOA ကိုပြောပါတယ်မိုင်းအင်ဂျင်နိုင်ကဆက်သွယ်မေးမြန်းထားပြီး VOA စနေညဇာတ်ကဝိုင်းမှာတင်ဆက်ထားပါတယ်ခင်ဗျာ
Hello Michael welcome to our program
Hi, Injun. Thank you so much for having me. It's a pleasure to be here.
First of all, we would like to know how the Bush Centers
Bush Institute အနေနဲ့သင်တန်းဆင်းသွားတဲ့မြန်မာနိုင်ငံကလူငယ်ခေါင်းဆောင်တွေပေါ့နော်။သူတို့ဟာအခုဆိုလို့ရှိရင်ဆရာနာသိမ်းဆန့်ကျင်တဲ့လှုပ်ရှားမှုတွေမှာရှေ့တန်းကပါဝင်နေကြသူတွေဖြစ်ပါတယ်။ဆိုတော့သူတို့နဲ့ပတ်သက်ပြီးတော့ဘာတွေကူညီဆောင်ရွက်ပေးနေတာလဲရှင
်။ Yes, well, thanks so much
ခုလိုကျွန်တော်ပါဝင်ခွင့်ရတဲ့အထူးကျေးဇူးတင်ပါတယ်။ပထမဆုံးအနေနဲ့ကျွန်တော်စပြောချင်တာကတော့မေလ17ရက်နေ့ဟာမြန်မာနိုင်ငံမှာဖေဖော်ဝါရီလနေ့ကစပြီးဆရာနာသိမ်းပြီးတာရက်တရာပြည့်မြောက်တဲ့နေ့ဖြစ်ပြီးရလနေနဲ့နိုင်ငံတစ်ခွလုံးမှာလူခွင့်ရချိုးပေါမှုတွေကိုဒါကျွန်တော်တို့မြင်တွေ့နေရတာပါ The Bush Institute အနေနဲ့မြန်မာပြည်သူတွေပေါ်ဆက်လက်ကူညီဖို့တနိဋ္ဌာန်ခိုင်မာနေစေဖြစ်တယ်လို့ညီညာစွာအာဏာလွှဲပြောင်းရေးအတွက်ရတရားပြည်ပြီးနောက်ပိုင်းအထိဆက်လက်မြင်တွေ့ရတဲ့အကြမ်းဖက်ဖိနှိပ်မှုတွေကိုအဆုံးသတ်ရေးအတွက်ဆက်လက်ထောက်ခံအားပေးသွားမှာဖြစ်ပါတယ်ဒီနေရာမှာ The George W. Bush Institute က2014ခုနှစ်မှာစတင်ခဲ့တဲ့လွတ်လပ်မှုနဲ့ခေါင်းဆောင်မှုအစီအစဉ်အကြောင်းအနေနဲ့မိတ်ဆက်ပြောချင်ပါတယ်ဒီစီစဉ်ဟာဒီမိုကရေစီလှုပ်ရှားနေသူတွေနဲ့ထိတွေ့ဆက်ဆံမှုဖြစ်ပြီးတော့ဒီမိုကရေစီအတွင်းကုပြောင်းရေးကာလမှာအောင်မြင်မှုတွေရရှိဖို့သူတို့ကိုကျွမ်းကျင်မှုဘူးတုတ္တနဲ့နီးစနစ်တွေကိုထောက်ကူပေးဖို့ဖြစ်ပါတယ် Mrs. Bush ဟာထိုင်းနယ်စပ်ကိုပထမဆုံးအကြိမ်တွားရောက်ခဲ့ရကနေစစ်ဆိုးရရဲ့ဖိနှိပ်မှုကြောင့်ထွက်ပြေးနေသူတွေကိုအဲ့မှာတွေ့ခဲ့တာပါပြောရမယ်ဆိုရင်ကျွန်တော်တို့ဖွဲ့စည်းအနေနဲ့မြန်မာနိုင်ငံကိုအချိန်ကာလကြာမြင့်စွာတည်းကစိတ်ဝင်စားခဲ့တာပါဒါကြောင့်လဲလွတ်လပ်မှုနဲ့ခေါင်းဆောင်မှုတင်တန်းကိုစပြီးဆိုတာနဲ့မြန်မာနိုင်ငံတလွားကတိုင်းရင်းသားလူမျိုးပေါင်းစုံလူငယ်တွေပါဝင်ခဲ့တာ89ဦးထိရှိခဲ့ပါပြီကျွန်တော်တို့လှုပ်ဆောင်ခဲ့တာတွေကိုပြောရမယ်ဆိုရင်ဆေးအာဏာသိမ်းမှုနဲ့ပတ်သက်တဲ့လက်ရှိအခြေအနေတွေကိုကျွန်တော်တို့တင်တန်းဆင်းလူငယ်တွေစီကနေကြားခဲ့ရပြီးဒီအခြေအနေကိုကျွန်တော်တို့မျက်ခြေမပြတ်စောင့်ကြည့်လေ့လာနေသလိုတင်တန်းဆင်းထားတဲ့လူငယ်ခေါင်းဆောင်89ဦးသုံးနဲ့နေ့စဉ်ဆက်သွယ်နေပါတယ်သူတို့တွေကအများစုဟာမြန်မာနိုင်ငံကငြိမ်းချမ်းစွာဆန္ဒပြပွဲတွေကိုဦးဆောင်ကြသူတွေဖြစ်ပါတယ်သူတို့ရဲ့ပြင်းထန်တဲ့ယုံကြည်မှုအပေါ်ရည်တည်ချက်ကြည်ကြည်မမဦးဆောင်မှုတွေကြောင့်မီဒီယာတွေအောင်ဆိုင်မှုအများပြားလဲရရှိခဲ့ပါတယ် Liberty and Leadership တင်တန်းစကဆင်းသွားတဲ့ဆရာဝန်လူငယ်တူဆိုရင်ဆန္ဒပြပွဲတွေအတွင်းစစ်တပ်ရဲ့ပြစ်ခတ်မှုကြောင့်ဒဏ်ရာသူတွေကိုပြုစုကူတာပေးရင်လက်ထဲမှာတင်သေဆုံးသွားသူတွေအနောင်တွေနဲ့နေ့စဉ်နှစ်ပတ်လုံးနေရတဲ့အခြေအနေမှာတနေ့သူ့လှည့်ဘယ်တော့ရောက်မလဲဆိုတာကိုမြဲတွေးနေခဲ့တယ်လို့သူကကျွန်တော်ကိုပြောခဲ့မှုပါတယ်ခုချိန်ထိတော့ကျွန်တော်တို့တင်တန်းကိုတက်ရောက်နေသူတွေအားလုံးလုံခြုံတဲ့နေရာမှာရှိနေတာကြောင့်ကျွန်တော်တို့တွေစိတ်သက်သာပေမဲ့လည်းအခြေအနေတွေကသူတို့အတွက်မရေရာမသေချာဖြစ်နေတာကြောင့်ဘေးကင်းလုံခြုံရေးအတွက်ကျွန်တော်တို့အစိုးရမကင်းဖြစ်ရပါတယ်။လက်ရှိမှာအများပြားကတော့ပုံမလုံခြုံတဲ့နေရာအတွက်ပြည်ရင်းကနေမဖြစ်မနေထွက်ခွာခဲ့ကြပါတယ်
။ Yeah. We saw that some of your alumni
Bush Institute တင်တန်းကနေပြီးဆင်းသွားတဲ့သူတချို့ကိုလွတ်မြောက်နေမြေရောက်နေတာကိုကျွန်တော်တို့တွေ့ရပါတယ်။အဲ့ဒီမှာကတိုင်းသားလက်နက်ကိုင်အဖွဲ့တွေနဲ့မြန်မာစစ်တပ်ကလည်းတိုက်ပွဲတွေဖြစ်နေတာဆိုတော့သူတို့ကရောဒီလက်နက်ကင်တော်လှန်ရေးမှာပါဝင်နေကြပြီလားဒါမှမဟုတ် NUG အမျိုးသားညီညွတ်ရေးအစိုးရကဖွဲ့လိုက်တဲ့ပြည်သူ့ကာကွယ်ရေးတပ်ထဲမှာရောပါဝင်နေကြတာလားရှင
် So I would say a majority are still aligned with
ညာသူကတော့ညဉ့်ညန်းသာဆန္ဒပြမှုတွေနဲ့အရှိဖြစ်ပေါ်နေတဲ့လှုပ်ရှားမှုတွေမှာပါဝင်နေသေးပဲလို့ကျွန်တော်ပြောချင်ပါတယ်နောက်ပိုင်းတချို့သူတွေကတော့NUG နဲ့ပူးပေါင်းဆောင်ရွက်နေကြပါတယ်တယောက်ကတော့ NUG အစိုးရဝန်ထမ်းအနေနဲ့တာဝန်ထမ်းဆောင်နေပါတယ်အစင်လာရ NLD ဘက်ကရည်တည်ခဲ့သူတွေကပို့ပို့ပြီးအခု NUG အစိုးရနဲ့အလုပ်လုပ်နေကြတာကျွန်တော်တို့တွေ့နေရပါတယ်ဒါဟာမြန်မာနိုင်ငံအတွက်ဘာကိုဆိုလိုတယ်လဲလို့ကျွန်တော်တို့လေ့လာတဲ့အခါမှာ NUG ဆိုတာဖွံ့ဖြိုးဆဲဆင့်တွေမှာဆက်ပြီးလှုပ်လှုပ်နေတဲ့အသစ်ဖွဲ့စည်းလိုက်တဲ့အစိုးရတည်းဖြစ်နေတယ်ဆိုတာသိရပါတယ်တနိုင်ငံလုံးတိုင်းတာနဲ့မြင်တွေ့နေရတဲ့စီလုံးညီနမှုပို့ပြီးပြေဆုံးအောင် NUG ကကြိုးပမ်းနေပေမဲ့အားနည်းချက်တွေရှိနေပါသေးတယ်ဒါမဲ့ကျွန်တော်တို့တင်တန်းကျောင်းစင်းနေတဲ့မှာ NUG နဲ့ပတ်သက်လို့ပြောဆိုတာသူတို့နဲ့အတူပူးပေါင်းလုပ်ဆောင်ဖို့အကျိုးသားတာတွေပို့ပြီးတွေ့မြင်ရပါတယ
် So yeah right now you already mentioned
ဆိုတော့ဒီမြန်မာနိုင်ငံမှာဖြစ်နေတဲ့အခြေအနေကိုပြောသွားတာပေါ့နော်ဒါပေမဲ့တစ်ဖက်မှာလည်းစစ်ကောင်စီကအာဏာကိုလက်မလွတ်ဘူးဆိုတဲ့အနေအထားမှာရှိနေတယ်အဲ့တော့ဒီဆင်အာဏာသိမ်းတာကိုစန့်ကျင်တဲ့လှုပ်ရှားမှုတွေနဲ့ပတ်သက်လို့ရော Bush Institute အနေနဲ့ဘလို့အမြင်ရှိလဲရှင
် and one thing that's true of
ဒီကနေ့ကျွန်တော်တို့မြန်မာနိုင်ငံမှာမြင်တွေ့နေရတဲ့လှုပ်ရှားမှုမှန်သမျှမှာလူငယ်မျိုးဆက်သစ်တွေဟာအလွန်လိမ္မာပါနေကြပါတယ်အင်တာနက်ဖိတ်ဆို့မှုတွေနဲ့စစ်တပ်ကသတင်းမီဒီယာတွေကိုဖိနှိပ်တာပြည်သူတွေကိုနှုတ်ပိတ်ဖို့စစ်တပ်ကကြိုးပမ်းခဲ့ပေမဲ့လည်းကျွန်တော်တို့သင်တန်းဆင်းသွားတဲ့လူငယ်ခေါင်းဆောင်တွေအပါအဝင်တခြားမြန်မာလူငယ်တွေဟာနိုင်ငံတွင်းဖြစ်ပျက်နေတာတွေကိုကဘာကိုမျှော်ဝေဖို့နှီးလန့်တွေရှာဖွေဖန်တီးနိုင်ကြပါတယ်ကျွန်တော်တို့နဲ့လည်းနေ့စဉ်ဒီလိုနှီးလန့်တွေနဲ့ဆက်သွယ်နေရတာဖြစ်ပါတယ်နောက်ကျွန်တော်တို့တွေ့ရတာကတော့တိုင်းရင်းသားလူမျိုးစုတွေကြားမှာတကယ်အားတက်စရာကောင်းတဲ့စီးလုံးညီညွတ်မှုသဘောဆောင်နေတာပဲဖြစ်ပါတယ်ဒီလိုသဘောတရားမျိုးကျွန်တော်တို့တင်တန်းဆင်းလူငယ်တွေကြားမှာလည်းတွေ့ရပါတယ် ူတို့ရဲ့ပုံရံသူဆိုတာစစ်တပ်ပါလားဆိုပြီးသဘောပေါက်လာကြပြီးတော့လူတိုင်းတူတကွပူးပေါင်းလာကြပါတယ်ပြောရမယ်ဆိုရင်တိုင်းသားစီးလုံးညီညွတ်ရေးကိုကျွန်တော်တို့မြင်တွေ့နေရတာပါဒါကိုအရင်ကမကြုံဘူးလို့ကျွန်တော်မြင်ပါတယ
် Yeah so when you communicate with them
အဲ့တော့နိုင်ငံတကာအတိုင်းဝိုင်းကိုသူတို့ရဲ့အဓိကအမှားစကားကဘာလဲလို့သိရလဲရှင
် So it's I've heard a mixture but
ကျွန်တော်ကရောနှောပြီးတော့ကြားခဲ့ပါတယ်ဒါပေမဲ့ထုံပုံပြောရမယ်ဆိုရင်ဘာတွေဖြစ်နေလဲဆိုတာကိုကျွန်တော်တို့တတိထားစောင့်ကြည့်ဖို့လိုပါတယ်တန်ခတ်ပိတ်ဆို့ရေးယူမှုတွေအတွက်သူတို့ကကျေးဇူးတင်ကြတယ်ဒီလိုရေးယူမှုတွေဟာအလုပ်ဖြစ်မယ်လို့လည်းသူတို့ကမျှော်လင့်နေကြပါတယ်ဒါပေမဲ့ပိုးပြီးရေးကြည့်တာကစစ်တပ်ပေါ်မှာထိထိရောက်ရောက်နဲ့မှန်မှန်ကန်ကန်ပိုးပြီးဖိအားပေးနိုင်ဖို့နိုင်ငံတကာအနေနဲ့ညှိနှိုင်းပူးပေါင်းဆောင်ရွက်မှုတွေကိုသူတို့ကဆက်ပြီးလိုလားကြပါတယ်ဒါမှသာပိတ်ဆို့မှုတွေဟာအရက်သားတွေကိုထိခိုက်နစ်နာစေမှုမရှိမှဖြစ်တယ်လို့လည်းသူတို့ကမြင်ကြပါတယ်ဒီတဲ့ပုံပြီးရေးကြည့်တာကမြန်မာနိုင်ငံမှာစိုးရွားနေတဲ့အခြေအနေတွေဆက်ပြီးဖြစ်နေတဲ့ဒါတွေကိုဖြေရှင်းဖို့လိုနေတယ်ဖော်ထုတ်ပြောဆိုဖို့လိုနေတယ်ဆိုတာနိုင်ငံတကာအတိုင်းအဝိုင်းအနေနဲ့အသေးချာနားလည်နိုင်ဖို့သူတို့ဘက်ကအချိန်ဟုန်မကျအောင်ဆက်လက်ထိန်းသိမ်းထားနိုင်တယ်လို့ကျွန်တော်မြင်ပါတယ်။ဒါကြောင့်လဲစစ်အာဏာသိမ်းမှုကိုစန့်ကျင်တဲ့အချိန်ဟုန်ကိုဆက်ပြီးထိန်းသိမ်းထားနိုင်ရေးက The Bush Institute အနေနဲ့အခိုင်အမာဆက်ပြီးကူညီသွားမယ့်အပိုင်းဖြစ်ပါတယ်။
How about the US government's role?
နောက်တက်မေးချင်တာကအခုဒီမြမအရေးနဲ့ပတ်သက်လို့ရှိရင် American အစိုးရရဲ့အခန်းကဏ္ဍကိုဘယ်လိုမြင်လဲရှင်။လက်ရှိသူတို့ဆောင်ရွက်နေတာတွေပေါ်မှာရောအားရမှုရှိလားပေါ့နော်
။ Of course I think US government response has been
မန္တန်ယူယူတတပြောရရင် American အစိုးရရဲ့တုံ့ပြန်ဆောင်ရွက်မှုဟာအခုချိန်ဒီခိုင်မာအားကောင်းနေတယ်လို့မြင်ပါတယ်။ဒါပေမဲ့လည်းဒီတက်မကပိုပြီးလုပ်ရမယ့်အရာတွေရှိနေပါတယ်။ American ပြည်ထောင်စုဟာဩဇာလွှမ်းမိုးမှုများစွာရှိနေသလိုမြန်မာနိုင်ငံနဲ့ပတ်သက်ရင်အရေးကြီးတဲ့မဟာဗျူဟာမြောက်ကျိုးစည်းပွားအသေးချာရှိနေတာပါဒါကြောင့်ကျွန်တော်အမြင်အရဆိုရင်မိဖမဟာမိတ်လွတ်လပ်တဲ့နိုင်ငံတွေနဲ့အတူပူးပေါင်းပြီးကုလသမဂ္ဂလူမျိုးရေးကောင်စီကနေထိထိရောက်ရောက်အရေးယူမှုတွေကိုပုံမဆောင်ရွက်ဖို့လှုပ်တင်ပါတယ်နောက်ပြီးတရုတ်နဲ့ရုရှားနိုင်ငံတွေအနေနဲ့ဆေးဥစုနဲ့အခုချိန်မှာပူးပေါင်းဆောင်ရွက်ဖို့မတင်ကြောင်းဘယ်သူ့အတွက်မှအကျိုးရှိမှာမဟုတ်ကြောင်းသဘောပေါက်နားလည်စေဖို့ဒေတာရင်းနိုင်ငံတွေနဲ့ပူးပေါင်းဖိအားပေးတင်ပါတယ်မြန်မာစစ်တပ်ကိုဖိအားပေးဖို့အတွက်ကုန်ကြစည်တက်တာတဲ့ညီလာတွေကိုကျွန်တော်တို့ဆက်လက်လှုံ့ဆော်နိုင်ပါတယ်။နောက်ထပ်တန်ခတ်ပိတ်ဆို့မှုတွေကိုချမှတ်မလား။ဒါမှမဟုတ်ကျွန်တော်ခုနကပြောခဲ့သလိုအမေရိကန်ဟာမြန်မာနိုင်ငံမှာပုံမှန်ကောင်းမွန်တဲ့လမ်းကြောင်းကိုမြင့်တင်ဆောင်ရွက်ဖို့ကြီးမားတဲ့အခန်းကဏ္ဍမှာပါဝင်နေတယ်လို့ကျွန်တော်မြင်ပါတယ်။ဒီအတွက်လည်းကျွန်တော်တို့ပုံမှန်လှုံ့ဆော်ဖို့လိုအပ်နေတာကတော့အသေးချာပါပဲ
။ So my last question is
နောက်ဆုံးအနေနဲ့မြင်ချင်တာကတော့လက်ရှိဆီယနာတိမ့်မှုကိုရင်ဆိုင်နေရတဲ့မြန်မာပြည်သူတွေအတွက်တမရဟောင်းဘုရှ်ရဲ့အမှားစကားကရောဘာပါလဲရှင
် So I will say
ဒီနေရာမှာ Mrs. Bush ရဲ့ကြေညာချက်ကိုကျွန်တော်အချင်းချုပ်ပြီးပြောပြစီအဲ့ဒီထဲမှာသူပြောထားတာကကျမတို့ Liberty and Leadership တင်တန်းကဆင်းသွားကြတဲ့မြန်မာပညာရတ်တွေဟာနိုင်ငံရင်းဒီမိုကရေစီလှုပ်ရှားမှုပါရှေ့တန်းကရှိနေကြပါတယ်ဒါဟာတကယ်ကိုစိတ်သက်ရေးရအရာအားတက်စေသလို The Bush Institute အနေနဲ့လူသားတွေလွတ်မြောက်ရေးနဲ့ Democratic Institute ကိုဘာကြောင့်လုပ်ခဲ့တယ်လဲဆိုတာရှင်းလင်းတဲ့ဥပမာတစ်ခုဖြစ်ပါတယ်။သူတို့တွေဟာမြန်မာပြည်သူတွေရဲ့ခံစားချက်တွေကိုပဲ့တင်ထပ်နေပြီးကမ္ဘာလုံးဆိုင်ရာအင်ဒီဂျင်းနိုင်ငံတွေလိုပဲဒီမိုကရေစီလူ့အဖွဲ့အစည်းကိုသူတို့တောင်းတကြပါတယ်။မြန်မာပြည်သူတွေဟာလွတ်လပ်မှုကိုလိုလားပါတယ်။ရဲစွာတပ်တည်ရှိတဲ့လွတ်မြောက်ရေးကြိုးပမ်းမှုလှုပ်ရှားမှုတွေကိုအောင်မြင်အောင်လုပ်နိုင်တဲ့ American ပြည်အောင်စုအတွက်လည်းမြန်မာပြည်သူတွေကိုကူညီဖို့အကောင်းဆုံးအခြေအနေဖြစ်ပါတယ်။ဒီမိုကရေစီသာလျှင်အပြည့်ဖြစ်တယ်ဆိုတာကိုယုံကြည်ပြီး American အနေနဲ့အခြားလွတ်လပ်တဲ့နိုင်ငံတွေနဲ့အတူဒီမိုကရေစီရေးငြိမ်းချမ်းစွာတိုက်ပွဲဝင်နေပြီးသူတို့အသက်တွေကိုဆွန့်လွတ်နေတဲ့မြန်မာပြည်သူတွေနဲ့ဆက်လက်ခိုင်မြဲစွာရပ်တည်ဖို့ကျင်းဝင်ဆိုင်ရာတာဝန်ဝတ္တရားအဖြစ် The Bush Institute အနေနဲ့ခံယူထားပါတယ်။မြန်မာပြည်သူတွေကြာရှုံးမဲ့အရာမျိုး The Bush Institute အနေနဲ့အဖြစ်ခံမှာမဟုတ်ပါဘူး
။ Thank you so much for giving your time, Michael. Thank you.
Thank you so much.
ပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကနေပြီးတော့မြေတားဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်းဖွင့်စာရေးတင်ကြတယ်ဆိုရင်တော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာလိုက်ကနေစာပို့မယ်ဆိုရင် VOA American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်။အီးမေးလ်ပေးဖို့မယ်ဆိုရင် bammy@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်အတွက်စာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးရေးသားနိုင်ပါတယ်နော်။ဖ
Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။သောရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင
်။ VOA မြန်မာပိုင်းတနင်္ဂနွေနေ့မနက်ခင်းအစီအစဉ်တွေကိုနားဆင်နေရတာဖြစ်ပါတယ်။အခုဆက်လက်ပြီးနောက်ဆုံးရသတင်းအကျဉ်းချုပ်ကိုဒေါက်ခင်မျိုးသက်ကပြောပြပေးမှာပါ။
မြန်မာစစ်တပ်ကအရက်သားပြည်သူတွေအပေါ်မှာစစ်ဖက်တိုက်ခိုက်ရေးမှတုံးတဲ့လက်နက်တွေအသုံးပြုပြီးတိုက်ခိုက်နေတာကိုရက်တန်းကရက်ဖို့ရန်ကုန်အမေရိကန်တန်ယုံကမေလ15ရက်စနေနေ့မှာတောင်းဆိုလိုက်ပါတယ်။အခုသတင်းပတ်ထဲချင်းပြည်နယ်မင်းတပ်မြို့မှာစစ်ဖက်တိုက်ခိုက်ရေးမှတုံးတဲ့လက်နက်တွေအသုံးပြုပြီးတိုက်ခိုက်နေတာအပါအဝင်စစ်တပ်ကအရက်သားပြည်သူတွေပေါ်တိုက်ခိုက်နေတာကိုကြည့်ရင်စစ်အာဏာရှင်အဖွဲ့ဟာသူတို့အာဏာတည်မြဲရေးအတွက်ဘလောက်မိုက်တွင်းနဲ့မယ်ဆိုတာကိုဆက်ပြီးတက်တည်ပြနေတယ်လို့ရန်ကုန်အမေရိကန်တန်ယုံ Facebook စာမျက်နှာမှာဖော်ပြထားပါတယ်။ဒါအပြင်အရက်သားပြည်သူတွေအပေါ်မှာအကြမ်းဖက်မှုတွေကိုရပ်တန့်ဖို့လဲစစ်တပ်ကိုတောင်းဆိုကြောင်းဖော်ပြထားတာပါ။မြန်မာနိုင်ငံမှာ February 1ရက်ကအရက်သားအစိုးရကိုဖြုတ်ချပြီးစစ်တပ်အာဏာသိမ်းတာကိုအမေရိကန်ကပြင်းပြင်းထန်ထန်ရှုတ်ချပြီးစစ်ကောင်ဆောင်တွေအပေါ်မှာပြစ်မှတ်ထားအရေးယူမှုတွေကိုလှုံ့ဆော်နေတာပါ။February 1လစစ်တပ်အာဏာသိမ်းခဲ့ခြင်းကစပြီးအာဏာသိမ်းစစ်တပ်ကိုဆန့်ကျင်သူတွေကိုစစ်တပ်ကအပြင်းထန်ဖြိုခွဲနေတာဖြစ်ပြီးစနေနေ့ကတော့ရရလက်နဲ့ကင်ဆယ်ခုခံဆန့်ကျင်နေတဲ့ချင်းပြည်နယ်မင်းတပ်မြို့မှာရဟတ်ရင်တွေမော်တော်လက်နဲ့ကြီးတွေနဲ့ပါပြစ်ခတ်ဖြိုခွဲခဲ့တယ်လို့မင်းတပ်ကာကွယ်ရေးအဖွဲ့ပြန်ကြားရေးတာဝန်ခံက VOA ကိုပြောပါတယ်။တချိန်ထဲမှာပဲစနေနေ့ကရန်ကုန်မန္တလေးအပအဝင်မြန်မာနိုင်ငံတဝန်းကမြို့ရအတော်များများမှာစီအာရှင်ဆန့်ကျင်ဆန္ဒပြပွဲတွေဆက်လုပ်နေကြပါတယ်။ February 1ရက်စစ်တပ်အာဏာသိမ်းရခြင်းကစပြီးမေလ15ရက်နေ့ထိစစ်တပ်ရဲ့ရဲကြောင့်တည်ဆွန့်ရသူ990ရှိပြီးအဖမ်းခံရသူက4000ဝန်းကျင်ရှိနေတယ်လို့နိုင်ငံရေးကျန်းသားများကူညီဆောင်ရှောက်ရေးအသင်းကသတင်းထုတ်ပြန်ထားပါတယ်။ခရစ်ယာန်ဘာသာဝင်တွေအထွတ်မြတ်ထားတဲ့သခင်ယေရှုကောင်းကင်ဘုံကိုကြွတဲ့ပွဲတော်နေ့ဖြစ်တဲ့ဒီကနေ့မေလ16ရက်နေ့တနင်္ဂနွေနေ့မှာပုပ်ယဟန်မင်းကြီး Francis ကမြန်မာနိုင်ငံငင်းချင်းရဲ့အတွက်အထူးဆုတောင်းပေးမှာဖြစ်ကြောင်းဗက်တီကန်သတင်းမှာဖော်ပြထားပါတယ်။မြန်မာစံတော်ချိန်တနင်္ဂနွေနေ့မွန်းလွဲ2နာရီမှာပိုဟန်မင်းကြီးကရောမမြို့ရောက်မြန်မာနိုင်ငံသားတွေနဲ့အတူမြန်မာနိုင်ငံအတွက်မစ္စတာတရားတော်မြတ်ကိုပူဇော်မှာဖြစ်ကြောင်းပြောပါတယ်။မေလာဇန်းလုံးကလည်းခရစ်ယာန်ဘာသာဝင်တွေကိုးကွယ်တဲ့မေရော်မာရီယာကိုပူဇော်တဲ့မေလာမှာလက်ရှိပြည်ပကဖီစီးတဲ့ဒဏ်ခံနေရတဲ့မြန်မာနိုင်ငံအတွက်အထူးဆုတောင်းမေတ္တာပို့သပေးကြဖို့ပိုဟန်မင်းကြီးဖရန်စစ်ကဆူတောင်းပွဲမှာပန်ကြားခဲ့တာပါမြန်မာနိုင်ငံမှာဖေဖော်ဝါရီ1ရက်စစ်တပ်အာဏာသိမ်းခဲ့တဲ့နောက်ကျုံးလာရတဲ့လူသားချင်းစာနာမှုပြဿနာဖြေရှင်းနိုင်ရေးအတွက်ဂျပန်အစိုးရက WFP ကုလသမဂ္ဂစာနာရိတ်ခါအစီအစဉ်ကနေတဆင့်အရေးပေါ်စာနာရိတ်ခါအကူအညီနောက်ထပ်အမေရိကန်ဒေါ်လာ၄သန်းပေးရခဲ့ပါတယ်စာနာရိတ်ခါအခက်ခဲကျုံးနေရတဲ့ရန်ကုန်တိုင်းတွင်းကမြို့နယ်တွေမှာနေထိုင်တဲ့သူ6သိန်းလောက်ကိုထောက်ပံ့ပေးဖို့ရည်ရွယ်ပြီးအခုလိုလှူဒန်းတာကိုကြိုးဆိုကြောင်း WFP ကတောက်ချာနေမှာပြောပါတယ်။မြို့ပေါ်ဆင်းရဲသားရက်ွက်တွေမှာနေထိုင်သူ2တန်းလောက်အတွက်စားနပ်ရိက္ခာအကူအညီပေးဖို့ WFP ကအစီအစဉ်သစ်ရေးဆွဲခဲ့ပြီးဒီအစီအစဉ်ကိုကျေတပရင်းနေမှာလိုင်တာယာမြို့နယ်ကနေစတင်ခဲ့တာဖြစ်ပါတယ်။ COVID-19 ကာယောဂါဒဏ်ခံနေရတဲ့မြန်မာနိုင်ငံမှာလက်ရှိနိုင်ငံရေးပြဿနာကကြီးမားနေဆဲဖြစ်တဲ့အတွက်အထူးသဖြင့်မြို့ပြဆင်ခြေဖုံးဒေသနဲ့ပြည်သူတွေအပါအဝင်လူပေါင်း 3.4 သန်းလောက်ဟာလာမယ့်6လလောက်အတွင်းအငတ်ဘေးနဲ့ကြုံလာရနိုင်တယ်လို့ WFP ကခန့်မှန်းထားတာဖြစ်ပါတယ်။ Israel ရဲ့စနေနေ့ကလေကြောင်းတိုက်ခိုက်မှုအတွင်း AP သတင်း Agency ရုံးနဲ့ Al Jazeera သတင်းဌာနရုံးတွေရှိရာ Gaza City ကအထက်မြင့်အဆောက်အုံတစ်လုံးပျက်စီးခဲ့ပါတယ်။ Israel နဲ့ Palestine တို့ကြား2014ခုနှစ်နောက်ပိုင်းအဆိုးအဝါးဆုံးအကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ပွားနေတာပါ။ Israel ဘက်က Gaza ကိုလေကြောင်းကနေတိုက်ခိုက်နေတယ်လို့ Hamas စစ်သွေးကြော်တွေကလည်းအစ္စရေးကိုဒုံးကျည်တွေနဲ့ပြန်ပြီးတုံ့ပြန်တိုက်ခိုက်နေတာဖြစ်ပါတယ်။တနင်္ဂနွေနေ့မနက်ခင်းသတင်းတွေကတော့ဒီလောက်ပါပဲရှင်။ကိုရိုနာဗိုင်းရပ်စ်ကူးစက်မှုဆိုင်ရာအရေးပေါ်အခြေအနေကြောင့် VOA မြန်မာပိုင်းအစီအစဉ်တွေကိုပြောင်းလဲထုတ်လွှင့်ပေးနေတာပါ။သောတာရှင်ပေါင်းဘေးရန်နဲ့အမျိုးမျိုးကနေကင်းဝေးကြပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။ကျွန်မခင်ရက်သက်ပါ။
This program